Welcome to the Voice of America in Burmese.
ဘေးအန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစီဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ်မေလ13ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းနံပါတ်32 32 51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။ဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါအညာပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့ချင်းပြည်နယ်မင်းတပ်မြို့မှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။
ကျွန်တော်တို့မင်းတပ်မြို့အမြောက်နယ်မင်းတပ်စောပိုင်းရဲ့ခုချင်းပြည်ရက်တိုက်အမြောက်ကိုတောက်လျှောက်ပြင်းနေပြီးတို့ကစီစဉ်နေတဲ့ပုံစံကြောင့်ကျွန်တော်တို့ကမြို့နယ်6မိုင်ခေါက်လောက်မှာသူတို့မတက်နိုင်အောင်ကျွန်တော်တို့တိုက်ခိုက်နေတဲ့ကာကွယ်နေရပေါ့တပ်ပွဲတော့ပြင်းထန်နေတဲ့ခုချင်းပြည
်မင်းတပ်မြို့ရဲ့ဒေသခံကာကွယ်ရေးကောင်းဆောင်တဦးပြောတော်တာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်မြင်းညာခရိုင်တလုတ်ကြီးရွာမှာမနေ့ကဖမ်းခံရတဲ့နီးပညာကျောင်းသားတူဒီနေ့မှသေဆုံးသွားတဲ့အကြောင်းတခါရန်ကုန်နဲ့နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေပါဝင်မဟုဘန်ကအမေရိကန်ဒေါ်လာ 1.6 သန်းဒီနေ့ထုတ်ရောင်းလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်ခွန်မျိုးတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။မနက်ကမှစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်နေနေမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတော်ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်။တဝဲမြို့ကအာယုဥသပိတ်ဆင်နွှဲကြသူတွေရဲ့ကြွေးကြော်တာတွေကိုကြားခဲ့ကြရတာပါ။မနေ့ကဆန္ဒပြပွဲကိုအင်အားသုံးဖြုတ်ခွင်းခံရပေမဲ့မန္တလေးမြို့ကသပိတ်စစ်ကြောင်းတွေဒီကနေ့လမ်းမပေါ်ပြန်ထွက်လာကြပါတယ်။တပ်ပေါင်းစုသပိတ်၊တန်ခါသပိတ်နဲ့ပညာရေးစစ်ကြောင်းတွေပျောက်ကြားသပိတ်ဆင်နွှဲခဲ့ကြပါတယ်။နေ့စဉ်မပြလမ်းပေါ်ထွက်နေတဲ့ဖားကမြို့မှာလည်းအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပြီးစစ်ကြုံပညာရေးအလိုမရှိကြောင်းဆန္ဒဖော်ထုတ်ကြပါတယ်။တဝဲလောင်းလုံးကော့ကရိတ်မိုးကောင်းမော်လမြိုင်ကြောင်မဲမြို့တွေမှာဆိုင်ကယ်တပိတ်ပျောက်ကြားတပိတ်တွေပြုတ်လုကြတာအပြင်ဒိုက်ဥကတာမြင်းချံမတရားရင်းမပင်နဲ့လက်ပောင်းတောင်ဒေသတွေမှာရွာတွင်တပိတ်လူမဲတပိတ်တွေနဲ့ဆရာနာရှင်စန့်ကျင်ဆန္ဒဖော်ထုတ်တာတွေဆက်ရှိနေပါတယ်ကလေးမျိုးမှာလည်းလူမဲ့ပုတ်ပြားတပိတ်ဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မှာတော့စစ်ကြီးခနောင်တို့မျိုးမှာကြောက်ကြားတပိတ်ကိုလူငယ်တွေဥဆောင်ပြီးပြုလုပ်ခဲ့ကြပါတယ်။လုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲရန်ကုန်မြို့မှာနေ့စဉ်နေ့တိုင်းမြို့နယ်အနှံ့ကြောက်ကြားစနစ်နဲ့လူငယ်တွေကဆန္ဒပြနေကြတာပါ။မြင်းကြမြို့နယ်တလုံးမြို့ကျေးရွာမှာမနေ့ကဖမ်းဆီးခံခဲ့ရတဲ့တက္ကသိုလ်ပထမနှစ်ကျောင်းသားမောင်စင်ကိုထွန်းဖမ်းဆီးခံရစဉ်တေဆုံးသွားပါတယ်။ချောင်းဦးမြို့မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံတွေအကြားမနေ့ညပိုင်းကစလို့ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးအခြေအနေတင်းမာနေပါတယ်။နှစ်ဖက်အသေးပြောင်းရှိတယ်လို့ဒေသခံတွေကပြောပေမဲ့တီးခြားအတည်ပြုလို့မရနိုင်သေးပါဘူးခင်ဗျာ။မြန်မာနိုင်ငံတိုင်းဒေသတွေမှာမကြသေးခင်ကစလို့လက်နက်ကန်ပဋိပက္ခတွေတကြောပြန်ဖြစ်ပွားရာကထောင်နဲ့ချီတဲ့ဒေသခံတွေနေရစွန့်ခွာထွက်ပြေးနေရပြီးအကူအညီအထောက်ပံ့တွေပေးအပ်ဖို့လည်းခက်ခဲနေတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကဗိုလ်ထုနယ်မှာပြောကြားပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကန်အဖွဲ့တွေအကြားတိုက်ပွဲတွေသာမကတိုင်းဒေသနဲ့ကိုင်းအဖွဲ့တွေအချင်းချင်းကြားတက်ပွဲတွေကြောင့်ဒေသခံတွေဒုက္ခရောက်နေကြရတာလို့လဲမြန်မာနိုင်ငံအခြေစိုက်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေကပြောတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်တာပါတချိန်ထဲမှာပဲမြန်မာနိုင်ငံမှာဒါဇင်ပေါင်းများစွာဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုလွတ်ပေးဖို့နဲ့နိုင်ငံတွင်းသတင်းမီဒီယာလွတ်လပ်ခွင့်အပေါ်ကန့်သတ်ချက်တွေကိုပယ်ဖျက်ဖို့စစ်ကောင်စီကိုအမေရိကန်ပြည်ထောင်စုမှရှိတဲ့ဝါရင်သတင်းစာနယ်ဇင်းအဖွဲ့ခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်အလားတူပဲမြန်မာနိုင်ငံမှာဘာသာရေးရခွဲခြားဖိနှိပ်မှုတွေအတွက်တာဝန်ရှိသူတွေထဲမှာဆီယနာသိန်းခေါင်းဆောင်တွေပါဝင်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဝါရှင်တန်ဒီစီမြို့မှာရှိတဲ့အမေရိကန်နိုင်ငံသားဌာနမှာမေလ17ရက်နေ့ကပြုလုပ်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးစာထုတ်ပြန်ချက်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကမြန်မာနဲ့ပတ်သက်လို့အဲ့ဒီလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ။တခန်းချင်းနဲ့တောင်ကုန်းမြို့နယ်ကအန်ဒီလွတ်တော်အမဟောင်းဒေါ်နီနီမေမြင့်နဲ့တော်ချစ်ချစ်ချောတို့နှစ်ဦးကိုစစ်ကောင်စီကမနေ့မေလ12ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။သူတို့ဟာရန်ကုန်မြို့မှာဖမ်းဆီးခံရရတာဖြစ်ကြောင်းမိသားစုဝင်တဦးရဲ့အတည်ပြုပြောကြားချက်ကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒေါ်နီနီမေမြင့်နဲ့အတူ NLD လူငယ်ဘိုးကော်မတီဝင်တဦးဖြစ်တဲ့သူမရဲ့မောင်ကိုဟေးမင်းထက်လည်းဖမ်းဆီးခံရတယ်လို့ဆိုပါတယ်။သူတို့နှစ်ဦးဟာတခြား NLD လွတ်တော်ကိုယ်စားလှယ်လောင်း Umin Aung Nei Atu, Natang Nase November Shien Ni Ma Chin Pa Mae Athu Lu Yakaw Pwe Atwe Mae Swe Si Yong Nei Sin, October 14 Ni Ga AA Yakhan Lein Na Kai Apwe Ga Phan Si Kho Saung Twa Chin Khan Ga Ya Bi, Nala A Cha Ma Pyan Lut La Ga Tu Re Le Phit Ba De. Sit Kaung Si Ga Di Lut Daw Ko Se Le Law Na U Go Ba A Chaung Pya Chin Ne Phan Si De So Ra Daw A Ti Cha Ma Ti Ya De Ba U.မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အမျိုးသားဘော်လုံးအသင်းကနေအာဂဇာသမားတချို့နှုတ်ထွက်သွားကြပေမဲ့55နှစ်ကြာဝေးကွာနေတဲ့အာရှဖလားပွဲမှာမြန်မာအသင်းဝင်ရောက်ရှင်ပြိုင်နိုင်ရေးဆိုတဲ့မျှော်လင့်ချက်ကိုထားရှိစေဖြစ်ကြောင်းမြန်မာအသင်းနီးပြအန်တွိုင်းဟေးကပြောပါတယ်မြန်မာအသင်းအားမကောင်းလာပေမဲ့လည်းဂျပန်နိုင်ငံမှာပြုလုပ်မဲ့2022ခုနှစ်ကမ္ဘာဖလားနဲ့အာရှဖလားခြေစစ်ပွဲတွေမှာမြန်မာအသင်းဝင်ရောက်ရှင်ပြိုင်သွားမယ်လို့နီးပြဟေးကပြောပါတယ်အရေးကြီးတဲ့ပြိုင်ပွဲကြီးနှစ်ခုအတွဲမြန်မာအသင်းနဲ့အိရှင်ဂျပန်အသင်းတို့လာမယ့်မေလ28ရက်နေ့မှာခြေစစ်ပွဲပြုလုပ်ကြမှာဖြစ်ပါတယ်။မြန်မာမျိုးသားဘောလုံးအသင်းရဲ့ထက်ဝက်လောက်အသင်းကနေနှုတ်ထွက်သွားကြတယ်လို့မြန်မာဘောလုံးအဖွဲ့ချုပ်အရာရှိပြောတာကိုကိုကပီ AFC သတင်းမှာဖော်ပြထားပါတယ်။မြန်မာအသင်းရဲ့နီးပြအဖြစ်2019ခုနှစ်မှာဒုတိယအကြိမ်မြောက်ရောက်ရှိလာတဲ့ဂျာမန်လူမျိုးအန်တွိုင်းဟေးကတော့ကစားသမားတဦးချင်းစီရဲ့ခံစားချက်ကိုသူ့အနေနဲ့နားလည်ကြောင်းဒါပေမဲ့နီးပြတဦးအနေနဲ့ရှိတဲ့လူနဲ့ရှင်ပြန်သွားမှာဖြစ်ကြောင်းပြောပါတယ်မြန်မာနိုင်ငံမှာဆေးရနာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့အမျိုးသားအကစားအသင်းမှာမပါဘူးဆုံးဖြတ်ကြတာဘောလုံးသမားတွေကြီးပဲတော့မဟုတ်ပါဘူးဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလက်ကျင့်နေတဲ့မြန်မာနိုင်ငံကထိပ်တန်းရေကူးချန်ပီယံတဦးဖြစ်သူဝင်းထက်ဦးကလည်းမြန်မာပြည်သူလူထုရဲ့တွေးတွေဆွန့်ထင်းနေတဲ့အလံကိုကိုစားပြုပြီးဝင်ရောက်ရှင်ပြန်မှာမဟုတ်ကြောင်းထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.2kHz 93.9 kHz 92.9 kHz 98.5 တို့ဖြင့်စနစ်တရင်းတွေမှာ5.190kHz 105.5ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင်အိန္ဒိယနိုင်ငံမှာကျန်းမာရေးအခြေခံစောင့်အုံအတွက်ဘန်ဒါငွေသုံးစွဲမှုရှိတဲ့သလားမရှိတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိန်မြင့်လာနေတာတွေဟာကျန်းမာရေးဆိုင်ရာတကူရင်နဲ့ပတ်ဝန်းကျင်တန့်ရှင်းရေးမရှိတာတွေနဲ့ပေါင်းလိုက်တဲ့အခါမှာကျေးလက်ဒေတာတွေမှာကပ်ရောဂါကူးစက်နှုန်းအစမတန်တိုးလာနေပါတယ
်။ဒီဘက်ဆီကဒီဘက်ဂရမင်းစတရမဲ့ဇာတ်စံကမန်ဟဲ
ဒီဒီချင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်းကိုကျေးလက်ဒေတာတွေမှာအရန်ခံနေရတာအမှန်ပါပဲ။ဘာမာဆေးရုံက80ရာခိုင်နှုန်းဟာတောရွာကနေပြီးတော့ရောက်လာကြသူတွေပါလို့ဘာမာခရိုင်ဆေးရုံအုပ်လီပစ်နွိုင်းကပြောပါတယ်။ရာဂျစ်စတန်ပြည်နယ်ဆေးရုံတစ်ခုမှာလည်းဂရင်တလုံးလူနာနှစ်ယောက်တချို့ကလူနာတဲတဲ့လဲတွေပေါ်မှာလဲလျောက်နေကြရပြီးလူချင်းခွာနေရမယ်ဆိုတဲ့စီကံလည်းမရှိကြပါဘူး။အကျော်စေးသွင်းထားရသူတွေနဲ့အောက်ဆီဂျင်ပေးထားရတဲ့သူတွေကလည်းနိုင်ရမှာပဲမှီပြီးတော့ထိုင်နေကြရတာပါ။ရွာသူရွာသားတွေဟာနှာခေါင်းစည်းသုံးဖို့နဲ့နှာခေါင်းကိုစာရီဖြစ်စေခေါင်းမြင့်ုံပေါ်ဝါနဲ့ဖြစ်စေအုပ်ထားဖို့ပြောတာကိုလည်းလက်မခံကြပါဘူး။ရွာတွေမှာဗိုင်းရပ်စ်ရှိမရှိစစ်ဆေးတာနဲ့ကာကွယ်ဆေးထိုးတာလည်းမရှိပါဘူး။ရောဂါကူးစက်ခံရသူတွေကိုရွာတချို့မှာတွေ့ခဲ့ရင်လည်းအဲ့ဒီနေရာဒါမှမဟုတ်လူနာရှိတဲ့အိမ်မှာတောင်ပိုးသက်ဆေးဖြန့်မပေးတဲ့အကြောင်းအာဂရာရွာသားတစ်ယောက်ကပြောပါတယ်။ကျေးလက်ဒေတာတွေမှာဗိုင်းရပ်စ်ကူးစက်မှုကတော့စမ်းသပ်စစ်ဆေးမှုမရှိတာကြောင့်သတင်းအတိအကျမထုတ်ပြန်နိုင်ပဲကူးစက်မှုနှုန်းကတော့မြင့်မားလာနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာ24နာရီတွင်ပိုးတွေတည်ပြုလူနာသေ3,600ကျော်ရှိပြီးသေဆုံးသူကတော့4,120ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကဖော်ပြထားပါတယ်ရှင်။ထိုင်းနိုင်ငံရဲ့ COVID တက်တရလိုင်းအတွင်းနေ့စဉ်ဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်4,889ယောက်နဲ့စံချိန်ကျိုးအောင်တိုးများလာတဲ့အထက်မှာ2,835ယောက်ကထောင်ကျအကျဉ်းသားတွေဖြစ်ကြပါတယ်။
ဒီစိတ်ကူထဲကွာတိုင်းလုပ်တဲ့ကံ
အချုပ်ထောင်ကခန်းတိုင်းကိုလုံးဝပိတ်ထားလိုက်ပါပြီ။တချို့ဧရိယာတွေမှာပိုးကူးစက်လူနာတွေကိုကူတာဖို့ယာယီစေယုံတွေလည်းစောင့်ထားပြီးပါပြီလို့အကျဉ်းဦးစီးဌာနမှူးဆောင်ဒါရိုက်တာချုပ်အာယုရှင်တို့ဖန်ကဒီကနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲကနေပြောခဲ့ပါတယ်။ ဘန်ကောက်ကအချုပ်ထောင်အတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့အမှုစစ်ဖို့ဆိုင်ရာထားတဲ့အစိုးရစန့်ကျင်ရေးလှုပ်ရှားမှုလူငယ်ခေါင်းဆောင်ပန်နူပွန်မိုက်ဂျန်နော့ကလေးပါဝင်ပါတယ်။မနေ့မေလ12ရက်ကအာမခံနဲ့လွတ်လာတဲ့ပန်နူစာယာကတော့သူ့ဆေးရုံရောက်သွားပြီးကိုဗစ်ကူးစက်ခံရကြောင်းစံသက်တွေ့ရှိတဲ့အတွက်လွတ်ပေးလိုက်ကြောင်းတွစ်တာကနေရေးပါတယ်။တခြားအချင်းကြခံရတဲ့လူခွင ကာယောဂါကာလအတွင်းဘလီတွေပိတ်ထားဖို့ဖိအားပေးခဲ့ပါတယ်ဒီကြောင့်ပြည်သူမှာစုစုပေါင်း၁၄၀ကျော်ကစားကြဲကထိုင်းနိုင်ငံမှာပိုးတွေတည်ပြုလူနာစုစုပေါင်း၉,၄၀၀နီးပါးရှိနေပြီးအခုနောက်ဆုံးသေဆုံးသူ၃၂ယောက်နဲ့ပေါင်းရင်သေဆုံးသူစုစုပေါင်းက၅၁၈ယောက်ရှိနေပါပြီရှင် ကိုဗစ်ကာယောဂါကာလအတွင်းဘလီတွေပိတ်ထားဖို့ဖိအားပေးမှုတွေနဲ့မိသားစုဝင်အချင်းချင်းတိကျစီခွဲနေကြရတဲ့ဒုတိယမြောက်နေ့ဖြစ်နေပေ၊အဖတ်တာပွဲတော်ကိုကျင်းပနေကြရကြောင်းအေပီသတင်းမှာဖော်ပြပါတယ်။အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာနောက်ထပ်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာမှာကိုစိုးရိမ်လာကြောင်းရိုးရာအီးပွဲတော်မှာမိသားစုတွေစုံစည်းရတဲ့ထုံးစံကိုတားမြစ်ပိတ်ပင်ထားတာပါ။ အင်ဒိုနီးရှားဆိုရာကလူမှုအနေနဲ့အင်တွေကနေပဲဝေပြူဆူတောင်းကြဖို့တိုက်တွန်းထားပြီးကူးစက်မှုမြင့်မားတဲ့ဧရိယာတွေကပလီတွေမှာဝေပြူဆူတောင်းခွင့်ပိတ်ထားပါတယ်။မလေးရှားဝန်ကြီးချုပ်ကလည်းနိုင်ငံတော်အလုံးကိုဂျွန်လ9ရက်နေ့အထိအသွာလာကန့်သတ်ပိတ်ဆင်လိုက်တဲ့အကြောင်းယုတ်တိယက်ကြေညာလိုက်ပါတယ်။စစ်အုပ်တွေမှလက်ခံနိုင်တဲ့လူနာရေးအတွက်ပြည်လူနီးပါးဖြစ်နေတာကြောင့်နောက်ထပ်ပိုးကူးစ ိုင်ငံမှာတော့ထောင်ပေါင်းများစွာသောမွတ်စလင်တွေဟာလူမှုဝတ်ပြုစုတောင်းပွဲကိုမြို့တော်တီရာနာရဲ့စကန်ဒါဘတ်ယဉ်ပြင်မှာကျင်းပခဲ့ပါတယ်။ COVID-19 ကပ်ရောဂါစဖြစ်ကြတဲ့ကပထမဆုံးလူမှုဝတ်ပြုပွဲအတွင်းဝတ်ပြုသူတွေဟာလူချင်းခွာပြီးမနေခဲ့ကြသလိုနှာခေါင်းစည်းမတက်သူတွေကိုလည်းတွေ့နေရပါတယ်ရှင်။တရုတ်နိုင်ငံနောက်မြောက်ပိုင်းရှင်ကျန်းဒေသကဝေဂါတွေနဲ့တခြားတက်ကဲမွတ်စလင်လူနည်းစုတွေရဲ့အခြေအနေတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်ရေးကုလလူခွင့်ရေးအကြီးအကဲကိုဝင်ရောက်ခွင့်ပေးဖို့အနောက်နိုင်ငံတွေနဲ့လူခွင့်ရေးအဖွဲ့တွေကဗုဒ္ဓဟူးနေ့မှာတောင်းဆိုခဲ့ကြပါတယ်။ဂျာမနီကကြီးမှုတဲ့ online စီဝေးမှာအမေရိကန်ဗြိတိန်နဲ့ပူရဲကြီးမှုတဲ့ကနေဒါ၊ဩစတြေးလျ၊နယူးဇီလန်နဲ့တခြားဥရောပနိုင်ငံအများအပြားပါဝင်ခဲ့ကြပါတယ်။တရုတ်နိုင်ငံဟာဝီဂါတပန်းကျော်ကိုအချင်းစခန်းတွေစီပို့ထားကြောင်းဒါပြင်နှင်းပတ်နှိမ့်ဆက်မှုအရမလှုပ်အားစေခိုင်းမှုနဲ့အမျိုးသမီးတွေကိုအတင်းကျပ်တားကျော်ဖြတ်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းကျူးလွန်တဲ့အကြောင်းအနောက်နိုင်ငံတွေနဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားတာပါတရုတ်အစိုးရကတော့အဲ့ဒီအဆောင်တွေဟာအသက်မွေးဝမ်းကြောင်းအတက်တင်ကြောင်းတွေဖြစ်ကြပြီးဘာသာရေးအစွန်းရောက်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့ရည်ရွယ်ဖွင့်လှစ်တာလို့ပြောခဲ့ပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မခွန်ယူလို့ညင်ညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ချင်းပြည်နယ်မင်းတပ်ဘက်ကသတင်းနဲ့ဆက်ချင်ပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပစ်ခတ်မှုတွေပြန်ဖြစ်နေပါတယ်။ဖန်စီခံထားတဲ့ဆန္ဒပြသူတွေပြန်လွတ်ပြေးညှိနှိုင်းမှုပြတ်သွားပြီးတဲ့နောက်အခုလိုနှစ်ဖက်ပြန်ပြီးတော့တိုက်ခိုက်နေကြတာပါစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကာကွယ်ရေးတပ်တွေဘက်မှတေဆုံနိုင်ရသူတွေလည်းရှိခဲ့ပါတယ်ဒီကြောင့်ကတော့ VOA သတင်းနောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်ကဆက်လက်ဖမ်းဆီးထားတဲ့ဆန္ဒပြသူ၅ဦးပြန်လွတ်ပြေးညှိနှိုင်းဆွေးနွေးနေတာသဘောတူညီမှုမရပဲပြတ်သွားခဲ့ပြီးနောက်မေလ၁၀ရက်နေ့ညပိုင်းကနေဒီကနေ့ထိစစ်တပ်နဲ့မင်းတပ်ဒေသခံကာကွယ်ရေးတပ်တွေကြားအပြန်အလှန်ပစ်ခတ်နေကြပါတယ်။မင်းတပ်မြို့နာကြောက်ထုမြို့ကနေစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ဒေသခံကာကွယ်ရေးတပ်ခေါင်းဆောင်သူကပြောပါတယ်။
ကျွန်တော်တို့မင်းညနေစာရေးတဲ့ဘက်ပြင်ထန်ဖြစ်နေတယ်။ကျွန်တော်တို့မင်းတပ်မြို့နဲ့ဆက်ရှိမိုင်တော့အကွာမှာကြောက်ထုဆိုတဲ့မြို့အဲ့မှာတူပါပြီးလေတက်ရှိတယ်အမြောက်တက်ရှိတယ်။သူတို့အခုကျွန်တော်တို့မင်းတပ်မြို့အမြောက်နဲ့မင်းတပ်စောပိုင်းကလည်းခုချင်းပြီးဇက်တိုက်အမြောက်ကိုတောက်လျှောက်ပြင်နေပြီးသူတို့အချင်းချင်းနဲ့တက်ဖို့ကြိုးစားနေတယ်။ကျွန်တော်တို့ကမြို့နဲ့6မိုင်ခေါက်လောက်မှာသူတို့မတက်နိုင်အောင်ကျွန်တော်တို့တိုက်ခိုက်နေတယ်ကာကွယ်နေတယ်ပေါ့။တက်ဖို့ကတော့ပြင်ထန်နေတယ်ဒီစီမံ
ညနေ3နာရီချိန်မှာသူပြောတာဖြစ်ပါတယ်စစ်တပ်ကကြောက်ထုမြို့မှာအင်အားဖြည့်တင်းပြီးမင်းတပ်ကိုသိုးစစ်ဆင်ဖို့ကြိုးစားနေတာကိုကာကွယ်ရေးတပ်ဖွဲ့တွေကခုခံတိုက်ခိုက်နေတယ်လို့ဆိုပါတယ်ညတုန်းကလည်းမင်းတပ်မြို့တွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့မင်းတပ်မြို့ခံကပြောပါတယ်
เนี่ยเทนาจ้าเนี่ยในยุ่งมาแต่ยุ่งมาเป็นยังไงยุสกันมาเป็นยังไงมาพิจารณาเนี่ยมันเองก็เนี่ยที่นี่อพยพหลังใต้ป่วยด้วยมิ่งได้บิดูการวิ่งตัดพอดีอย่างตีส่งมีช่องอย่างต่างๆยาสีแดงรูเล็บเปลี่ยวว่าเลยฉะนั้นเราพักการลิงเนี่ยช่วยเราแล้วก็มองสามมันมาได้ยังก็เปลี่ยวกันจริงๆอีดีเอ็ปก็จะจ้างส่งตัวเราเนาะฉะนั้นพักการบินการไม่ยอมดูจ้างส่งในสกายสีเลยฉะนั้นเราปิดการเนี่ยที่เคยเราเรียนสีแล้วไม่ต้องว่าอดีตไม่รู้มันดีกว
Matubi Bega Lara Sigudin, Takame Pogyaradwe, Kukan Doya Melu, Kaguita, Gonsan Duga, Piovare.
No, no, you know, the Altamara, Kinshu Kare, and now Pasilian, you know, my idea with them, the only cars of Sian Kulani, you know, in the time that be my back on the other way.
Mindam you need one year, you are the guy, you do Kaguita Poetigale, Mindam you, you do Kaguye Poetine, Pubang Achita, Elu, Dugasuare. Minam you maro, Saji Bani, a Murumi, Clearing Eddie, Aluniba, Mnegrega, Niakani, Tenchong, Swaka Jabare. Minam you bet Pika Takamu Chinigu, Tishibu, Tamaro, Yokuyagu, Setra Kabime, Miyake Babu. Mindama, Ibrela, Nasali, Niga, Sanapia, do the Chugu, Setaga, Panzi Kerajao, Setane, Tirakan, Kaguyetari, Akianla, Pika Moody, Satin Keraba. Ibrela, Nazakoni, Maro, Napaja, Hina Moody, Salo Keratwe, Pika Taka Moody, Yakevare. Tapi minda kau yaitu pergi pergi tangsu ni dah lunga ya gu, sejak tiada mau pergi dah tu, mila seni ni mula bayang sabi, nampak tu bodu ni sahre, api jasa mupiya piya tua gaya, niapa bayang tak kau mudi, jangan le piya ni dah piya barek niya.
Fikir ni orang kau ini dream piya gaya piya barek, mina mana ubahan ti piya mudi si ni gaya, lo biwiga dream ya si biro, niapa si naik niapa ni dream maro. เมื่อมาเสียอุจจาระทุบยันเนี่ยจางกูชิญญาตัวเกวาร์เลยกูขอร้องมิ้นยันเนี่ยยังอุบะกะเดรนิกูพิบจ้าเจมาร์เลยมิ้นยันขยันตลอดชีวะอุสุมาเสด็จก้าสีเนวยาบิขามุตรพันธุ์ลุงเอชาวเรก้าตั้งนั้นตัวเนี่ยยันนิบิญาตักดูจางนารูเจสงตัวเกวาร์เลยมันนี่ก้าพังขยันรับเชื่อบิดาดีเนี่ยยังสังก้าลองลาทุกขังเงี้ยเลยลูกมิดาดูก้าพิบบาร์เลยตลอดชีวะก้าเนี่ยเองเด็กกูเลยสิ่งสิ่งเดียวก้าพิบสีบิดาพิบสีเดียวยูสาวนี่เลยลูกดีตากันเนี่ยก ခဲ့ပါတယ်ဒီကြောင့်ပြည်သူတို့တော့ရန်ကုန်ကလာတဲ့တည်င်းကိုကိုကြော်ကြော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
မန္တလေးတိုင်းမြင်းညံခရိုင်တလုံးမြို့ကျေးရွာဦးစုတလုံးရွာမှာမေလ17ရက်နေ့စနေနေ့တွေကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားအပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်စစ်တပ်ကလူငယ်6ဦးကိုဖမ်းဆီးခဲ့ပါတယ်အဖမ်းခံရပြီးမကြာခင်မှာပဲလူမှုကွန်ရက်မှာပြန့်နှံ့လာတဲ့ဓားပုံတွေထဲမှာအသက်23နှစ်အရွယ်မြင်းညံနီးပညာတက္ကသိုလ်ပထမနှစ်ကျောင်းသားကိုစင်ကိုထွန်းလဲပေါင်းပါတယ်သူရဲ့လက်မောင်းမှာကြီးစံထိမှန်ထားတာကိုလည်းမြင်ရပါတယ်ဒါပေမဲ့မေလ17ရက်ညပိုင်းစစ်ကောင်စီကတရင်ထုတ်ပြန်ရမှာတော့ကိုစင်ကိုထွန်းပါမလာတော့ပါဘူးဖမ်းမိသူတွေကိုလက်နက်တွေနဲ့မိတယ်လို့စစ်တပ်ကပြတဲ့ဓားပုံထဲမှာလဲသူတို့ရဲ့အောက်ပိုင်းခြေထောက်တွေမမြင်ရတဲ့အတွက်အငင်းပွားစရာဖြစ်ခဲ့ပါတယ်။ကိုစင်ကိုတို့ဟာဖမ်းခံရချိန်မှာသေဆုံးနိုင်လောက်တဲ့ဒဏ်ရာရထားဖို့မပေါ်ပဲဒီကနေ့မေ23ရက်မနေ့ပိုင်းမှာတော့ကိုစင်ကိုတို့ရဲ့လောင်းကိုရဲစခန်းကလာရောက်ထုတ်ယူခိုင်းချိန်မှာတော့တကူလုံးဖူးယောင်ညိုမဲ့ဒဏ်ရာတွေနဲ့သေဆုံးနေတယ်လို့ကိုစင်ကိုတို့ရဲ့အဖြစ်အပျက်ကိုမိသားစုနဲ့နှိစက်သူတူက VOE ကိုပြောပါတယ
်။ဒီသားတယ်ကတော့ကျွန်တော်တို့ဒီမိသားရာလိုက်ပြီးတော့တော်တဲ့အခါမှာကျတော့ဒီကနေ့ကတော့ဖိဘုံကပါတယ်ပေါ့ကျွန်တော်တို့ကလည်းကျွန်တော်ရက်သားဆိုတော့ကစူဇန်လေးလာတာပေါ့နော်အဲ့အလားမျိုးကြီးတော့ရက်သားလေးပါသွားတယ်ဆိုတော့ဒိုင်ယာကိုကြည့်တဲ့အချိန်မှာလမောင်းကြီးဆိုတော့ကျွန်တော်တို့ကဒါလည်းမသိနိုင်လောက်ဘူးဆိုတော့တိတယ်ပေါ့ဗျာအဲ့လည်းဟိုဟာကြည့်တော့ကျွန်မကျွန်တော်ညအကျမဒီညအမဒီညောက်ဒီကကလေးနာမည်မပါဘူးကျွန်တော်တို့ကလည်းသူ့ရင်းနဲ့ပေါ့သူ့ရင်းနဲ့ကလေးပေါ့ချေကျော်ရင်းမှများဆုံးရှုံးသွားတာဒီမှာများဘာသူ့ကကြည့်ရတာဟိတော့ဆုံးရှုံးတယ်ဆိုတော့စိတ်ကူလို့ဟာစုံစမ်းကြည့်တော့ကျွန်မလည်းရှင်းလာကြတော့ကြတော့ဒီလိုပေါ့အဲဒီကကမင်းရဲ့တကန်ပေါ့ဗျာအဲမှာသူတို့ကလေးတွေတုံးသွားတယ်ပေါ့လာရောက်ဒီလိုရအဲ့လိုတင်းလေးလို့ကျွန်တော်အခုသွားယူရတာပေါ့ဗျာယူမဲဆိုရင်တော့ဒီတည်ဆုံးနေတာပေါ့ညညနာတို့ဒီလိုရင်ပတ်တို့ဗာရန်အဲ့လိုဆိုတော့ဒီဖြစ်တော့တည်ဆုံးတာပေါ့ဗျာတော့တော့တွေ့ခဲ့တာကစီသူတို့စုံစမ်းစီစီလို့မင်းများလို့မရတော့ဒီကလေးမှလုံရင်းကိုင်းရနဲ့လက်လွန်သွားတယ်လို့ကျွန်တော်ကသုံးသပ်တာပါပဲ
ကိုစဉ်ကိုထွန်းဟာမြင်းကျန်နီးပညာတက္ကသိုလ်တမကဝန်တူဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာမြင်းကျန်မြို့မှာစစ်ကောင်စီကိုစန့်ကျင်တာမှာတက်ကြွစွာပါဝင်ခဲ့သူတူလည်းဖြစ်ပါတယ်အင်္ဂါညနေပိုင်းကတလုံးမြို့ကျေးရွာဦးစုကိုစစ်တပ်ကဝင်ရောက်ပစ်ခတ်တာကိုဒေသခံလူမျိုးရေးအဖွဲ့တွေကပြန်ပြီးတော့ပစ်ခတ်ခဲ့တာပါဒီကံမှုတွေကြောင့်ဒေသခံကြီးရွာသားအများအပြားဒေလူရွာကိုထွက်ပြေးနေရတယ်လို့စစ်ကောင်စီကကြီးရွာတွေထဲမှာနေနေပျက်စီးတာပျက်စီးတွေယူဆောင်တာလုပ်နေတယ်လို့ဒေသခံတူကပြောပါတယ်
။ရွာထဲမှာအဲ့လိုမျိုးပေါ့လေ။ဒီအိမ်မျိုးဝင်ပြီးတော့
လူကဏ္ဍကားကြီးနဲ့ဟိုအနေနဲ့ဝင်ပြီးတော့အဲ့လိုမျိုးဟိုဘော်ဒက်တွေနဲ့ပို့ခဲ့ပြီးတော့အဲ့မှာရိတ်ခါတွေအိန္ဒိယရှိတဲ့စံစီတို့နော်အဲ့လိုတန်မှုရှိပစ္စည်းတွေအဲ့လိုယူနေတယ်ပေါ့နော်အဲ့လိုမျိုးတွေကတော့ကျွန်တော်ရှားနေရတယ်ဟိုသူတို့လောလောဆယ်ဒီစစ်ကောင်စီအဖွဲ့တွေဆက်လာပြောတယ်တောင်းကျမ်းမှုနဲ့လို့ပျက်စီးသွားတဲ့ဟာကိုကျွန်တော်တို့အနေနဲ့ကတော့လုံးဝစိတ်ထဲမှာမရှိတော့ဘူးကြာမရှိတော့ဆိုတော့ဘာပဲပြောပြောဟိုသူတို့လက်အောင်ရောက်ရင်လေပြီးတယ်ကျွန်တော်တို့ကထူးမှာပဲလေထူးမှာဆိုတော့အာဒီသားဆိုးတာတော့ကျွန်တော်ကမထူးတော့ဘူးကြာကျွန်တော်တို့ခုနကပြောနောက်အဲ့တော့ကျွန်တော်ကတော့ဘယ်လိုပဲဖြစ်ဖြစ်ဟိုဆက်ပြီးတော့ဒီကျွန်တော်တို့ဆောက်ရှောင်းသွားတဲ့ဒီပစ္စည်းပါညာဆိုတာတွေနှမျောတတ်တတ်နေမယ်ဆက်ဆက်ပြီးတော့ကျွန်တော်တို့တက်နိုင်တယ်လို့ဒီစစ်အာဏာရှင်ကိုတွန်းလှန်မှုပဲကျွန်တော်တို့အားပဲကြိုးစားပေါ့မှာ
စကိုင်းတိုင်းမုံရွာခရိုင်ချောင်းမြို့နော်မှာလည်းဒီကနေ့မနက်ကဒေသခံကာကွယ်ရေးအဖွဲ့တွေရှိတဲ့မဲသေးကျိုးကွင်းရွာကိုစစ်တပ်ကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဝင်တဦးကလည်းဖန်သွားပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးကအခုလိုပြောပါတယ
်ဗလန်အကူကြီးနဲ့ကျွန်တော်တို့စီကိုမနက်ဖြန်၄နာရီလောက်မှာမနက်က၄နာရီလောက်အချိန်မှာကျွန်တော်တို့စီကိုဝင်ပြီးတော့စီးတယ်ဝင်စီးရတဲ့စလုံးနေရာကိုရောက်တာနဲ့ပြလိမိနေတယ်တော့ကျွန်တော်ဒါကြက်ပြစ်တော့ပဲတွေ့လိုက်ဆက်ရမျိုးဟုတ်ပြီခင်ဗျာကတော့လက်နက်မဲ့ကလေးနှစ်ယောက်ဖမ်းခံရပြန်လက်နက်မဲ့ကလေးနှစ်ယောက်ကသူတို့ကဒီလိုမျိုးတွေ့ရတယ်ကလေးနှစ်မျိုးနဲ့အပြင်ပြစ်နေတဲ့နေသားတစ်ခုမှာကျွန်တော်တို့နောက်ဆုံးရတာမျိုးရှိတယ်နောက်ဆုံးနေမှာပဲကျွန်တော်ရွာတွေကဒေသခံတွေကိုကျွန်တော်ပြေးလို့ရအောင်ဖြည့်ပေးနေတယ်ရှိရတော့ကျွန်တော်တို့လူငယ်တွေကခံပြစ်နေတာပေါ့ကျွန်တော်တို့မှတင်းပြီးပဲရှိတာလေကျွန်တော်ကိုယ်ကလက်လောက်တနက်လေးနဲ့ပြန်ပြစ်နေရမှရှိတယ်အဲ့ဒီအချိန်မှာသူတို့ကတောက်လျှောက်ပြစ်လာတော့ကလေးအဲ့စောပန်းခံရတဲ့ကလေးနဲ့တိုက်တိုက်တွေ့တဲ့အချိန်မှာကလေးကလဲသွားတယ်။လဲသွားတဲ့အချိန်ကိုသူကတခါလဲလက်ပြန်ကြည့်တော့ခြားသွားတာရှိတဲ့
။ချောင်းမြို့မှာစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲကိုပြိုကွဲပြီးနောက်မှာပဲမြို့ပေါ်ကလူငယ်တွေဟာနှိစက်ရကြေးရွာတွေမှာခိုလုံပြီးစစ်ကောင်စီကိုတော်လှန်ဖို့လက်လုတ်တနက်တွေကိုပြင်ဆင်နေကြကြတာပါ။အဲ့ဒီအချိန်မှာစစ်တပ်ကဝင်ရောက်စီးနှင်ရာကနေအပြန်အလှန်ပစ်ခတ်ပြီးစစ်တပ်ဘက်က9ယောက်လောက်ဒဏ်ရာရသွားတယ်လို့လူငယ်တွေဘက်ကပြောပါတယ်။ဒါကိုတော့ VOE အနေနဲ့တိကျအတည်မပြုနိုင်ပါဘူးခင်ဗျာ။
ကိုကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့နိုင်ငံတော်ကဆန္ဒပြပွဲအခြေအနေတွေကိုလည်းဖေးချင်ပါတယ်ဆရာနာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မြို့မှာဒီနေ့မြို့နယ်တစ်ခုလောက်မှာသာလုပ်နိုင်ခဲ့ကြပါတယ်ပြည်သူတွေဘက်ကပူးပေါင်းပါဝင်မှုနည်းလာတဲ့အတွက်အရင်လိုသပိတ်စစ်ကြောင်းတွေထွက်ဖို့အခက်အခဲဖြစ်လာတယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်တဝယ်မှာတော့လုံခြုံရေးတင်းကျပ်ထားတဲ့ဂျားကပဲဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူ၄ဦးဖမ်းဆီးခံခဲ့ရပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဆရာနာသိန်းအုပ်ချုပ်မှုကိုစန့်ကျင်နေကြတဲ့ရန်ကုန်မြို့ကဆန္ဒပြအဖွဲ့တွေကဒီကနေ့မှာတော့တပိတ်စစ်ကြောင်းနေမထွက်ပဲနားထားတယ်လို့တပ်ပေါင်းစုတပိတ်စစ်ကြောင်းမှပါဝင်သူတဦးကပြောပါတယ်။လုံခြုံရေးတင်းကျပ်လာတာအပြင်ဆန္ဒပြနေရာတွေကပြည်သူတွေဘက်ကဆန္ဒပြသူတွေကိုကြိုးစိုးပူးပေါင်းတာနည်းလာတဲ့အတွက်အခြေအနေအရဆန္ဒပြမှုကိုယာယီနားပြီးတော့ပုံစံသစ်အတွက်နီးလန်းရှာနေတယ်လို့ဆန္ဒပြသူတဦးကပြောပြပါတယ
်။ဒီနေ့တော့ဆန္ဒပြတဲ့ကလေးတွေအကုန်လုံးကတော့နားကြရတယ်ကဆိုင်လန့်လို့ရတဲ့ကြောင့်ရကျွန်တော်ဦးနေရအဓိကပြောရင်တော့မင်းစိန်မှာသွားလို့တဲ့တပိတ်မှာအမှန်ပြောရင်တော့ဦးစိန်မှာသွားလို့တဲ့တပိတ်မှာပြည်သူတွေအားလုံးကစောက်လန့်နေတဲ့စိတ်ဖြစ်နေကြတယ်ပြီးတော့ကလေးတွေအခုကျွန်တော်တို့ဆန္ဒပြတဲ့ကလေးတွေလာလို့ရှိရင်ပြည်သူတွေကအားလုံးက one band တပါနဲ့ကျူးဆုံးမယ်သူတယောက်မှမရှိဘူးနာကနဲ့အင်ကားတွေအကုန်လုံးပိတ်လိုက်ကြတယ်အင်ကားတွေအကုန်လုံးပိတ်လိုက်ကြတော့ကျွန်တော်တို့ကလေးတွေလှုပ်တဲ့ကလေးတွေကအမှန်ပြောရင်ကျွန်တော်တို့ကိုယ်တိုင်နဲ့မှားနေရတာဒါမဟုတ်သူတို့ကပဲအကြောင်းရားတွေပုံစံညာလာဆိုတာစဉ်းစားလို့မရတော့အဲ့ဒါကြောင့်ဒီနေ့ silent လုပ်ပြီးလာလိုက်တာကျွန်တော်တို့ကတော့ဒီဟိုအကြီးဆုံးမောင်းမချင်းပေါ့ကျွန်တော်တို့ကဆက်လုပ်နေအောင်ပါပဲ
စေုပ်ချုပ်ရေးညင်ညာထားတဲ့လှိုင်းတာယာမြို့နယ်ထဲမှာတော့အလုသမားဒူဒီရှိနေရင်လှိုင်းတာယာကိုလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာရမ်းနဲ့ဆန္ဒပြသူတချို့ချီတက်ဆန္ဒပြခဲ့ကြပါတယ်နေရာစုံမှာလုံခြုံရေးကင်းနေရှိနေလို့လျှက်ရပြက်မိနစ်ပိုင်းပဲလှုပ်ရှားနေရတယ်လို့ဒေသခံလူငယ်တူကပြောပြပါဗျ
။ကျွန်တော်တို့ကအရင်တော့အကျက်တယ်ဗျာဒီလားဟိုအကျက်တယ်ဆိုတာညူထဲမှာလို့ဆိုရင်တော့ပြရတယ်ပြင်တိုက်ပေါ်ကြီးပြတ်တယ်အဲ့လိုကြားတလောက်ရှောင်းသိမ်းကြတာပေါ့နော်ပြင်အပေါ်ကနေကျွန်တော်ဒီဘက်ကျအဲ့လိုတော့လုံးလုံးမရတော့ပုံသတိထားရတယ်ကျွန်တော်ကမလူစင်နေဆိုအချိန်မဟုတ်ဗျခဏပဲခဏပဲဆိုတာ7မိနစ်15မိနစ်ပဲမြန်မြန်ပြကျွန်တော်လှုပ်ရှားနေပါတယ်ဆိုတာကိုလည်းသိစေချင်တယ်ပြီးရင်ကျွန်တော်ကမြန်မြန်ပြန်ပြောက်တယ်အဲ့လိုပုံစံမျိုးနဲ့လုပ်နေကြတာဗျာအဲငါတို့တွေညှိသွားတာမဟုတ်ဘူးဆိုတဲ့ပုံစံမျိုးပဲပြမယ
်စိတ်ကြီးခနောက်တို့မြို့နယ်မှာလည်းလူငယ်တွေဥဆောင်နဲ့ပျောက်ကြားတပိတ်လှုပ်ခဲ့ကြပါတယ်အာနာသိမ့်မိခရဲကဆန္ဒပြပွဲတွေနေစဉ်လို့ရှိနေတဲ့တနင်္လာရီတိုင်းဒဝယ်မြို့ကအထူးစီးပွားရေးဇုံဧရိယာနဘူးလေဒေသမှာဒီကနေ့မနက်အာယုံဦးတပိတ်လှုပ်တဲ့အချိန်မှာစစ်တပ်တွေဘက်ကအင်အားအများပြားနဲ့ရောက်လာပါတယ်။တနက်ပြစ်ပေါက်ပြီးတော့ဖြိုခွဲဖမ်းဆီးလို့ဆန္ဒပြသူ၄ဦးဖမ်းခံခဲ့ရပါတယ်။
ဒါပေမဲ့လည်းကျန်တဲ့ဆန္ဒပြသူတွေကအားမလျှော့ပဲကြောက်ကြနီးနဲ့ရက်ွက်တွေထဲမှာတင်မဟုတ်ပဲလမ်းမကြီးတွေပေါ်ထွက်ပြီးခြိတက်ဆန္ဒပြခဲ့ကြတယ်လို့သတိစေချောင်းမှာပါဝင်သူတူကပြောပါတယ်။ဒီအာယုဒပိတ်နောက်တဲ့အချိန်မှာကျွန်တော်တို့စစ်ကားတွေရောက်လာပြီးတော့တနက်9ချက်ကဒီပြစ်ပေါက်မှုတွေလုပ်တယ်လုပ်ပြီးတော့မှဒီစစ်ကြောင်းကိုဝင်ပြီးတော့ဖြိုခွဲတယ်လို့ကျွန်တော်သိရတယ်။အ ก็ตัวเองมาอยู่เคยพังสิ่งหนึ่งสิ่งหนึ่งอะไรสนับยามหนึ่งอะไรในการนี้ก็สิ่งหนึ่งในการถอยนี่จ้าเลยทีนี้ยี่เหล่าเราก็สนับยามเสียจังเสียจังถอยเถอะตัวเองมาก็จะกดที่ทำมาไม่เข้าไปเนี่ยปีกลุ่มตู้ตัวเองปีกลุ่มตู้ปูบีโร่โอ้ที่ทำมีสิ่งหลักพวกเนี่ยยามาจีเด็กก็ถอยไปแล้วเจ้าจะถอยเถอะแต่ไปปูจามีก็เปลี่ยนเลยตัวเลย
อากูรู้เสียวชมูกูสั่งเจเนสันนับยาวเรียมยูดรอมยามยามาชีเนจิมาเบ้ปากเวมูเรเลพชินีบาร์เร่ที่กันนี้มันเนี่ยชินายวันเจนลามาโร่สั่งยามยูเนี่ยมีนิโก้มหามยัยกามาตายนิมาลลลบูดลงปากเวเขบาร์เร่ปากเวมูพิบเตเนียนินามาชีเรเจตูทายายาเขบาร์เร่ปากเวมูเจ้าตันยาชีเรสวีเอริมาตายนิมาชีเนเร่ลุงเอตูโก้พันซีตัวเร่ลูปากเวมูพิบเตอันนี้ตัวไอมาเนทายดูตูกาวิโอเอโก้พยาบาร์เร่เจ้าละเลลลบูดามบงเลยเจ้าเล อันนี้ว่าเราอุลอร์เรนพันธุ์ที่มีอยู่ที่ยอดสีแล้วตาตาเก่งมากแล้วชาวตัวเรารู้เดียวบ่แล้วชาวตัวเรารู้ว่ายุ่งเรื่องเดียวบ่ตัวดูแล้วชาวตัวเราจุนฟังเรื่องแล้วชาวตัวเราฟังไม่ใช่ไหมอันนี้แล้วชาวตัวเรารู้เดียวไอเดียบ่ว่าก้าวผ่านเนี่ยมาตัวเดียวอ่ะที่ไกลก็รอตัวเยี่ยนเดียวตัวฟังที่ตัวเราจะเอ้ยโอ้ที่ตัวเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเราเรา
ကျောင်းအုပ်ချုပ်ရေးမှုနေအိမ်မှာမနက်9:00ခွဲဝန်းကျင်လောက်ကဘုံနှလုံးပေါက်ခွဲခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့မကွေးတိုင်းဒေသကြီးရေနဲ့ကျောင်းမြို့နယ်မြမစီပွားရေးဖန်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကြားကလမ်းမမှာလဲဘုံနှလုံးပေါက်ခွဲခဲ့ပါတယ်။အခုလိုမျိုးဘုံပေါက်ခွဲမှုတွေရှိနေတာကြောင့်စစ်ဆေးရှာဖွေဖမ်းဆီးမှုတွေရှိနေပါတယ်။ရန်ကုန်မြို့တွေကဆေးအုပ်ချု ောက်ကြားလေးတွေကိုတော့မနက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ရှင်
ဆုံးမပြောပြတော့တာဖြစ်ပါတယ်အခုတော့ဗဟုဘဏ်ကဒေါ်လာတွေထုတ်ရောင်းလိုက်တဲ့အကြောင်းကိုပြောပြခြင်းပါတယ်မြန်မာနိုင်ငံဗဟုဘဏ်ကအမေရိကန်ဒေါ်လာငွေစက်ခူတွေကိုအများပြည်သူကိုဒီနေ့မှပထမဆုံးစတင်ထုတ်ရောင်းပါတယ်တတ်မှတ်ထားတဲ့ငွေလွှဲကောင်တာတွေကနေဒေါ်လာ 1.6 သန်းဘူးရောင်းချမှာဖြစ်ပြီးတယောက်ကိုဒေါ်လာ 1,000 အထိဝယ်ယူနိုင်မယ်လို့ဗဟုဘဏ်ကကြေညာထားပါတယ်ဒေါ်လာနဲ့လဲလှယ်တဲ့မြန်မာငွေတန်ဖိုးကျဆင်းနေတဲ့အတွက်ဗဟုဘဏ်ကဝင်ထိန်းတာဖြစ်တယ်လို့ဗဟုဘဏ်တာဝန်ရှိသူတူက VOA ကိုပြောပါတယ်ဒီလိုလှုပ်လို့တကယ်ပဲမြန်မာငွေတန်ဖိုးတက်လာပါသလားရန်ကုန်ကလာတဲ့သတင်းပြည်သူကိုတော့ခိုးခမောင်ဆိုးမင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ဒေါ်လာ 1.6 သန်းကိုဗဟုဘဏ်သတ်မှတ်ပေးထားတဲ့နိုင်ငံခြားငွေလဲလှယ်တဲ့လုပ်ငန်း10ခုကနေဒေါ်လာကို 1,645 ကျပ်နဲ့ဒီနေ့မေလ17ရက်နေ့ကစပြီးရောင်းချပါတယ်။သတ်မှတ်ငွေလဲနေရာတော်တော်များများမနေ့ကတည်းကစလို့ဒေါ်လာဝယ်ကျင်သူတွေကိုတိုကင်ထုတ်ပေးနေရမှာတချို့နေရာတွေမှာတိုကင်50တချို့နေရာတွေမှာတိုကင်150အထိထုတ်ပေးခဲ့ကြပါတယ်။တိုကင်လက်မှတ်တွေစထုတ်ပြီးမကြာခင်မှာပဲတိုကင်ကုန်သွားတယ်လို့ငွေလဲကောင်တာကသူတွေက VOA ကိုပြောပြပါတယ်။ဒါပေမဲ့ညနေပိုင်းဒေါ်လာရောင်းတဲ့အချိန်မှာတချို့ကောင်တာတွေမှာတိုကင်50လောက်အထိပဲရောင်းနိုင်ခဲ့ပါတယ်။ဒေါ်လာငွေဝယ်ခြင်းသူတွေအနေနဲ့ဗန်စရင်းအလွယ်အပြောင်းနဲ့မဟုတ်ပဲငွေသားနဲ့ပေးချေရမှာဖြစ်ပါတယ်။ဒေါ်လာငွေသားကလည်းရွေးချယ်လို့မရပဲဘူဘန်ကပေးတဲ့ဒေါ်လာငွေအရွက်ကိုပဲရရှိကြမှာဖြစ်ပါတယ်။ဒေါ်လာနဲ့မြန်မာငွေလဲတဲ့နှုန်းကဒေါ်လာကို 1,800 ကျပ်အထိပဲဖြစ်ခဲ့တာကြောင့်မြန်မာငွေတန်ဖိုးပြန်တက်လာအောင်ပြင်ပထက်နည်းတဲ့ဘိုးဘန်ရဲ့ရည်ညွှန်းစိန်းနှုန်းအတိုင်းထုတ်ရောင်းဖို့ဆုံးဖြတ်ခဲ့တာလို့ဘိုးဘန်ဒုတိယဥက္ကရာဦးဝင်းတော်က VOA မြန်မာပိုင်းကိုပြောပြပါတယ်
။ဒီကနေ့ကျတော့မန်နီချင်ညာဒီမှာရောင်းဝယ်သိမရှိပါဘူးဝယ်လို့သိမရှိပါဘူးသို့တော့မလူအဖဲနဲ့ကဲစီဝယ်လို့စုဆောင်းတာဒီဈေးကစားတဲ့သဘောနဲ့ဒီဈေးနှုန်းကြီးမြင့်တင်နေတဲ့သူသုံးသပ်တဲ့အတွက်ကြောင့်ဒီဈေးကွက်ထဲကိုဝင်ပြီးတော့ဒါလိုအပ်တာရောင်းပေးတာဖြစ်ပါတယ်။အပ္ပမလို့ကြည့်ဒါရောင်းလိုက်တာဖြစ်ပါနောက်လဲဆက်ပြီးတော့လိုအပ်တော့ရောင်းတော့မှာပ
ါဒီနေ့ဒေါ်လာငွေသားကိုဘိုးဘန်သတ်မှတ်နေရာတွေကနေအများပြည်သူကိုစတင်ထုတ်ရောင်းပေးနေချိန်မှာပဲတခြားနိုင်ငံခြားငွေကြေးလဲလှယ်တဲ့နေရာတွေမှာလည်းအယောင်းဝယ်တွေပုံမှန်အတိုင်းရှိနေပါတယ်ဝယ်မယ်ဆိုရင်ဒေါ်လာကို1920ကျပ်ပြင်ပပေါက်ဈေးရှိပါတယ်ဘ ဘောဘန်ကဒေါ်လာအရွက်တွေထုတ်ရောင်းလို့အမေရိကန်ဒေါ်လာဈေးအနည်းငယ်ပြန်ကျသွားတယ်ဆိုပေမဲ့အကန့်အသတ်နဲ့ပဲရောင်းနိုင်တာဖြစ်လို့တိတ်အများကြီးကျမှာမဟုတ်ဘူးလို့ငွေလဲလုပ်ငန်းလုပ်ငန်းသူတချို့ကခံမှန်းကြပါတယ်။တောင်ဇလတ်နိုင်ငံခြားငွေရောင်းဝယ်ရေးလုပ်ငန်းကဥတိုးမြင့်ကတော့ရေတိုးဖြစ်ရှင်တဲ့နည်းပဲဖြစ်လိမ့်မယ်လို့မြင်ပါတယ်။ ဘောဘန်ကဒေါ်လာငွေတွေကိုလေးလံစနစ်နဲ့ပုဂ္ဂလိကဘဏ်တွေကိုအရင်ကတည်းကပုံမှန်ရောင်းချတာမျိုးရှိပါတယ်။မနေ့မေလ၁၂ရက်နေ့ကဒေါ်လာ၆သန်း ဒီနေ့မေလ၁၃ရက်နေ့မှာဒေါ်လာ၆သန်း၄လံစနစ်နဲ့ရောင်းချခဲ့တယ်လို့ဘိုးဘန်ကထုတ်ပြန်ခဲ့ပါတယ်။အများပြည်သူကိုဒီနေ့စတင်ရောင်းချတဲ့ဒေါ်လာ၁.၃၆သန်းအပါအဝင်အမေရိကန်ဒေါ်လာငွေတွေထုတ်ရောင်းတာဟာငွေကြေးအကျပ်တဲကိုဖြည့်ရှင်းဖို့ထုတ်ရောင်းနေတာလို့မြင်သူတွေလည်းရှိပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့အခုလိုသုံးသပ်ပါတယ်။ ဘောဘန်ကဒေါ်လာတွေကိုအခုလိုထုတ်ရောင်းတဲ့တက်ရောက်မှုကြောင့်ပြည်တွင်းအခောက်ရွှေဈေးနှုန်းဟာမနေ့ကအမြင့်ဆုံးဈေးထက်စာရင်ဒီနေ့ကျပ်3,000ဈေးကျပြီး16,300ပေါက်ခဲ့ပါတယ်ခင်�ျာ
ကိုကမောင်စုံမင်းပြောပြသွားတာဖြစ်ပါတယ်အခုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ဒီနေ့ကမှာရင်ဆုံးတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါ စစ်တပ်မှအမိန့်နာခံမှုဟာအရေးကြီးဆုံးဖြစ်ပေမဲ့ဒီစနစ်ကိုနိုင်ငံရေးမှာကျင့်သုံးတဲ့အခါတိုင်းပြည်ပျက်စီးရပုံကိုဦးအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
ဒီလိုပြည်သားအတွက်အကျိုးမရှိတဲ့အမိန့်ကိုမှန်မှန်သိရတဲ့စစ်ဘိုးတွေကမျက်စိမိတ်နာခံလို့တိုင်းပြည်ပျက်စီးရတဲ့သာရကတွေကမ္ဘာ့သမိုင်းမှာအများကြီးရှိပါတယ် ဒါပေမဲ့အတင်ရှားဆုံးကဖက်စစ်ဂျပန်နဲ့နာဇီဂျာမနီပါအာနာရှင်ဟစ်လာရဲ့လမ်းစဉ်ဟာဂျာမနီကိုပျက်စီးစေမယ်လို့ဗိုလ်ချုပ်တွေကယုံကြည်ကြပေမဲ့အမိန့်နာခံသူကအများစုအမိန့်ဆန့်ကျင်ဖို့ကြိုးပမ်းသူကလူနည်းစုမို့အမိန့်နာခံရင်ဂျာမနီဟာပျက်စီးသွားပါတယ်အမိန့်နာခံလို့နဲ့ဖက်စစ်ဂျပန်မှာလည်းအထင်းအကျုံရှိတဲ့စစ်ဝါဒီတွေအာဏာရခဲ့လို့တိုင်းပြည်ပျက်စီးရပါတယ် စစ်မှုတိုင်းရဲ့တာဝန်ဝတရားထဲမှာအမိန့်နာခံမှုကိုအရေးအကြီးဆုံးလို့သတ်မှတ်ကြပါတယ်။ဒါပေမဲ့အမှားအမှားဝေဖန်ပိုင်းခြားခြင်းမပြုဘဲအထက်ကပေးတဲ့အမိန့်ကိုမျက်စိမိတ်ပြီးနာခံသင့်သလားဆိုတာစစ်မှုတိုင်းအတွက်အလွန်အရေးကြီးပါတယ်။တနည်းဆိုရင်တော့အထက်ကခိုင်းလို့လုပ်တာကိုအပြစ်မရှိဘူးလို့ခံယူတာဟာစစ်မှုတိုင်းဝတရားကိုအများကြီးထိခိုက်ပြီးလူ့အဖွဲ့အစည်းတစ်ခုလုံးကိုအန္တရာယ်ဖြစ
ဖြစ်တယ်ဆိုတဲ့လူတင်ပတ်စစ်ခုံရုံးရဲ့သုံးဖြတ်ချက်ဟာနိုင်ငံတကာဥပဒေမှာပါဝင်လာပါတယ်အစိုးရခိုင်းလို့လို့ရသူဒါမှမဟုတ်အစိုးရအမိတ်နာခံရသူကိုဥပဒေအရရေးမယူနိုင်ဘူးလို့တိုကျိုစစ်ခုံရုံးမှာတရားခံဘက်ကခုခံချေပါပါတယ်ဒါပေမဲ့ဒေသခံအရသားနဲ့စစ်တုပ်ပန်းကိုဂျပန်စစ်တပ်ကနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တာထင်ရှားတယ်လို့ သမင်းနာနှထောင်နီးပါးရှိတဲ့အစင်းခန်းစားမှာပေါ်ပြပါတယ်တိုကျိုခုံရုံးမှာကျိုးတန်ကြခန်းသွားရတဲ့ဘူဂျိုကြီးခြောက်ရောက်ထဲမှာမြန်မာစစ်မြေပြေမှာစစ်ဦးစီးချုပ်လုတ်သွားတဲ့ဘူဂျိုကြီးဟေးထာရိုခီမူရာလဲပါဝင်ပါတယ်အမိတ်နာခံပြီးလူနေရပ်ကွက်ကိုစစ်မြေပြင်လို့သဘောထားတာကိုနိုင်ငံတကာတရားဥပဒေကလက်မခံနိုင်ပါဘူးအမိတ်နာခံတဲ့စစ်တပ်လေးကိုစစ်ကောင်းဆောင်ပိုင်းကအလွဲသုံးစားလုပ်တဲ
Tokyo Sikho Yunga Tati Piani Bari.
Mama Mama Aminagan Yare Tamroma Yashi Amyazuha Leshi Sigong Zangu Mayu Nidago Tibi Me Yung Twepu Ake Keshi Nidelu Tanya Ma Nizaku Yaulare ခမရာငါနှစ်ရှိကဘိုးကြီးလင်းတဲ့အောင်ကပြောပါတယ်စစ်မှုရေးရတဲ့မဆိုင်တဲ့ကိစ္စမှာအမိတ်နာခံရတာကြောင့်အမိတ်ပေးသူအလွဲသုံးစားလုပ်တာကိုအားလုံးခံကြရပါတယ်အမိတ်ပေးသူကသာအချိုးအမြတ်ခံစားရတဲ့စနစ်ပါပြည်သူလူထုကြောက်လန့်ပြီးဆန္ဒပြမှုရပ်တန့်သွားဖို့အတွက်ဥကောင်းပွတ်ထွက်အောင်ပြဖို့လက်ဖြောင့်တက်ဖွဲ့ကိုအမိန်ပေးတာပါတယ်
ဒါပေမဲ့ပြည်သူလူထုကဆက်လက်ကန့်ကွက်ဆန္ဒပြနေတဲ့အတွက်စစ်ကောင်စီရဲ့ရည်ရွယ်ချက်မအောင်မြင်ပဲဖြစ်နေပါတယ်။မြန်မာပြည်မှာအရသားတွေကိုစစ်တပ်ကတိုက်ခိုက်တပ်ဖြတ်နေတာကြားပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုလူမျိုးတုံးအောင်တပ်ဖြတ်မှုအတွက်မွတ်စလင်
59နိုင်ငံကိုစားပြုပြီးဂမ်ဘီယာနိုင်ငံကမြန်မာအစိုးရကိုနိုင်ငံတကာတရားရုံးမှာ 2019နိုဝင်ဘာလကတရားစွဲပါတယ်။ ဒါပေမဲ့နယ်သာလန်နိုင်ငံဒီဟိတ်မြို့ကနိုင်ငံတကာတရားရုံးဟာရာဇဝတ်တရားရုံးမဟုတ်တဲ့အတွက်လူသတ်မှုကိုစစ်ဆေးအပြစ်ပေးပိုင်ခွင့်မရှိပါဘူး။ကုလသမဂ္ဂအကူအညီနဲ့ပြည်တွင်းမှာဖွဲ့စည်းထားတဲ့ယာယီရာဇဝတ်ခုံရုံးမျိုးကသာလူသတ်မှုကိုစစ်ဆေးနိုင်ပါတယ်။ဒါကြောင့်မို့မြန်မာအစိုးရလိုက်နာရမယ့်အစီအမံကိုသာနိုင်ငံတကာတရားရုံးကချမှတ်ပေးပါတယ်။လူမျိုးရုံးတပ်ဖြတ်မှုမဖြစ င်သွင်းဖို့နဲ့အမှုမပြီးမချင်းအစီရင်ခံစာပုံမှန်တင်သွင်းဖို့ကိုသာညွှန်ကြားထားနိုင်ပါလေ
လူမျိုးတုံးတက်ပြမှုကို2019ဒီဇင်ဘာလကဒီဟိတ်မှာကျန်းလာတဲ့အခါဒေါန်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖြစ်ရှင်းပါလေပြည်တွင်းပြစ်မှုဆိုင်ရာတရားစီရင်ရေးစနစ်ရဲ့တာဝန်ခံနိုင်မှုဟာအလွန်အရေးကြီးတာမို့ပြည်တွင်းမှာတာဝန်မခံနိုင်မှလာနိုင်ငံတကာတရားစီရင်ရေးစနစ်နဲ့အစားထိုးတဲ့လေလို့ဒေါ်စုကလျှောက်လဲပါတယ်ဖိလစ်ပိုင်ကဝန်ကြီးဟောင်းနဲ့ဂျပန်ကကုလသမဂ္ဂအရာရာဟောင်းပါဝင်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အခမ်းအနားကိုလည်းဒေါ်စုကရှင်းပြပါတယ်ပြည်တွင်းခုံရုံးကစုံစမ်းစစ်ဆေးနိုင်တဲ့အတွက်မောင်တော်မျိုးနဲ့အင်းဒင်ရွာကမူဆလင်10ဦးအသက်ခံရမှုမှာစစ်သား3ဦးနဲ့အရာရှိ4ဦးကိုထောင်ဒဏ်10နှစ်စီချမှတ်နိုင်ပါတယ်။ဒါပေမဲ့ထောင်ကျပြီးမကြာမီစစ်တပ်ကလူငင်းချန်တာကွင်ပေးတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဒေါ်စုကဒီဟိတ်မှာပြောပါလေ။တက်ချုံမြင့်အောင်လိုင်ရဲ့အမိန့်နဲ့လွတ်ပေးလိုက်ရတာပါ။တရားဥပဒေနဲ့အညီလုတ်ကိုင်းတဲ့စစ်တပ်ဖြစ်လာအောင် NLD အစိုးရကြိုးပမ်းတာကိုဖြစ်စီပြီးအမိန့်နာကနဲ့စစ်တပ်ဖြစ်အောင်တတ်ချုပ်မင်းအောင်လိုင်ကလှုပ်တာဖြစ်ပါတယ်။ဒီနေ့ဆိုရင်တော့ဒေါ်စုလက်နဲ့ရေးတာကိုတတ်ချုပ်မင်းအောင်လိုင်ကခြေနဲ့ဖြစ်တာပါပဲ။အခုတော့စစ်အာဏာသိမ်းပြန်တဲ့အတွက်အမိန့်နာကရင်ဆုံးချုံကြဆင်းတဲ့အဖြစ်ကိုကြုံတွေ့နေရပြီဖြစ်ပါတယ်ခင်ဗျာ
။ဒီအောင်ခင်ရဲ့မြန်မာရေး30ချက်စီစဉ်ကိုနားဆင်ခဲ့ရတာပါ။အခုတခါတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုဗစ်တတိယလိုင်းကာကွယ်ရေးအကြောင်းကိုပြောပြထားပါတယ်။ဒီအကြောင်းကိုတော့ထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဒီကျန်းမာရေးလုပ်ငန်းတွေအားနည်းလာချိန်မှာပေါ့နော်အိန္ဒိယနိုင်ငံတွင်မှာကဒီကူးဆက်မြန်တဲ့ပိုးမျိုးခွဲတက်ကခေါင်းထောင်တက်လာတာမျိုးမြန်မာနိုင်ငံတဲကဘဝင်လာပြီးတော့ဒီကိုဗစ်တတိယလိုင်းဖြစ်လာမှာကိုစိုးရင်ရတာအတွေ့ဘလို့ကြိုတင်ပြင်ဆင်ကာကွယ်တင့်တာကိုအဓိကဆွေးနွေးမှာမျိုးအဓိကဘာကနေစပြီးတော့ရှင်းပြကြရလဲဆရာကြီ
းအခုကျွန်တော်တို့ရဲ့အနေထားအရဗမာပြည်ကိုဝင်နေပြီလားစစ်တပ်အုပ်ချုပ်နေအောင်မသိဘူးကျွန်တော်တို့ကအခုကကိုဗစ်ကာကွယ်ဆေးကပေါ်လာတယ်ပိုတစ်ချိန်တော့စပန်နစ်ဖလူကကာကွယ်ဆေးမရှိဘဲနှစ်နှစ်လောက်ပါသွားလိုက်ရတာဟုတ်ကြောင်တနေ့အတွင်းမှာပဲကာကွယ်ဆေးတွေပေါ်လာတော့ကိုယ်နိုင်ငံကလည်းကာကွယ်ဆေးတွေကိုမှားထားတယ်ပို့တာတွေရှိတယ်ဝယ်ထားတယ်နောက်ပိုင်းအာဏာသိမ်းသွားတဲ့ခါကျတော့ဒီကျစ်ဆိုးရထိုးပေးမဲ့ COVID ဆေးကိုယုံကြည်မရှိဘူးဒါအပြင် COVID ရဲ့ကုနာဆေးဆိုးရရဲ့ခေါင်းဆောင်ကပြောလိုက်တာဒီအိန္ဒိယကာကွယ်ဆေးရောဟိုတရုတ်ကာကွယ်ဆေးရောရုရှားကာကွယ်ဆေးရောထိုးပေးမယ်ဆိုတဲ့စကားတွေသူ့ရဲ့မိကွန်းထဲမှာပါတယ်တရုတ်ပြည်ကနေပြီးတော့ကာကွယ်ဆေးတွေ5သိန်းလို့ရောက်လာပြီဆိုတာမျိုးတွေပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့အရင်ဒီကာကွယ်ဆေးထိုးခဲ့တဲ့အနေအထားနဲ့အခုလက်ရှိနောက်ဆုံးအနေအထားကိုနည်းနည်းရှင်းပြရမှာဆရာ
အဲ့တော့ငကိုရောကကိုဗစ်ရှိကိုကျွန်တော်က28ရက်ချာပြီးထိုးပေးရမှာပေါ့နော်နှလုံးထိုးတာအဲ့တော့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေအမှတ်တွေပေါ့နော်ကျွန်တော်တို့နေပြည်တော်မှာလွတ်တော်မကျင်းပခင်ဇန်နဝါရီလထဲမှာထိုးပေးလိုက်တာကျွန်တော်တို့ပြောရရင်28ရက်ဆိုတော့၄ဘတ်ပြည့်တဲ့နေ့မှာတို့ဒုတိယကြိမ်မထိုးထောင်ထဲကုန်ရောက်ကုန်တာပဲ ။ငါအဲ့တော့ဒီဟာကဂျန်တဲ့လူတွေလည်းပထမပိုင်းစံမာကြီးဟိုနန်းတွေကိုလည်းထိုးပေးထားတယ်။သူတို့လည်းစီစဉ်နေလို့ပြီးတော့ပြေးကုန်ရတဲ့ခါကျတော့28ရက်မြောက်မှာဒုတိယကာကွယ်ဆေးမထိုးနိုင်ကြအောင်။ထိုးရတဲ့ခါကျတော့အဲ့တော့ COVID ပထမထိုးထားတဲ့ကာကွယ်ဆေးကထိရောက်ခဲ့လားပေါ့။အဲ့တော့နှစ်ကြိမ်ထိုးမှသူကပြည့်ပြီးသွားပါဆိုတာတော့မှ95ရာခိုင်နှုန်းလောက်ကျွန်တော်တို့ကာကွယ်ပေးနိုင်မှာ100ရာခိုင်နှုန်းမဟုတ်သေးဘူး။အချိန်မဲထိုးတာလို့90ရာခိုင်နှုန်းလောက်ကခုန3လလောက်လဲကြာဟောတပြေးပြေးနဲ့သူတို့ရဲ့ဆွမ်းအားတွေကပြန်ကျလာ။ကျလာမကာကွယ်နိုင်တော့ဒီပထမဈေးကာကွယ်ထိုးပြီးတော့လုံးဈေးပတ်စီမကာကွယ်နိုင်တဲ့အပြင်ဆက်လက်ဒုတိယအချိန်မထိုးရဘူး။အဲ့တော့ကျွန်တော်တို့ကဒီ CDC တို့ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ရဲ့ကာကွယ်ဈေးထိုးကိုပြန်ကြည့်ရတဲ့အခါကျတော့ကျွန်တော်တို့ကဒီ28ရက်ပေါ့နော်4ပတ်မကဘဲနဲ့6ပတ်ကြာမှထိုးလဲရပါတယ်။အဲ့တော့7ပတ်ဆိုရင်တော့မှကျွန်တော်3လဖြစ်သွားပြီเนาะအခု3လအတွင်းမှာစစ်တပ်ကပြန်ပဲထိုးပေးမယ်ဆိုပြီးတော့65နှစ်သက်တွေလာခဲ့ကြပါသူရန်ကုန်မြို့မှာလိုက်ပြီးတော့လော့စပီကာနဲ့អော်တယ်သွားမထိုးကြဘူးဘာကြောင့်လဲဆိုစစ်တပ်ကကုနာပြောပါလား COVID-19 ရဲ့ဆိုင်ကုတွတ်ဒီဝမ်းမပြီးသေးဘူးကုတွတ်ဒီဝမ်းကအရေးတော်ပုံပြည်ဦးတော်လိုင်းကြီးပြီးပြအောင်ချမယ်သူတို့ရဲ့အမိန့်နဲ့နာမခံဘူးသူတို့လောက်တာတွေမယုံဘူးဆိုတာမျိုးနဲ့စန့်ကျင်ကြတာပေါ့เนาะအဲ့တော့စစ်တပ်ကလည်းကာဝေးစစ်တပ်ကမအောင်မြင်ဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီကိုဗစ်ကာကွယ်ဆေးထိုးဖို့လက်ရှိဖြစ်နေတဲ့အဟန့်တားတွေကိုဘယ်လိုကြော်သွားဖို့အကြံပြုကြလဲဆရာ။အ
ဲ့တော့တစ်ဖက်မှာလည်းပြန်ကြည့်ရင်အမျိုးသားညီညွတ်ရေးအစိုးရပေါ့နော်တစ်ဖက်ကအစိုးရဖွဲ့လိုက်ပြီးဝန်ကြီးဌာနတွေကျန်းမာရေးဝန်ကြီးတွေပါလေပေါ်လာပြီ။သူတို့ကလည်းအခုသူတို့လက်ထက်မှာယူထားတဲ့ကာကွယ်ဆေးတွေကိုအခုသူတို့ပြောတဲ့လက်မြောက်နေမီတွေကိုရွှေ့ပြောင်းယူဖို့ဒီမှာတောင်းရတဲ့အချိန်မှာအဲ့ဒီလက်မြောက်နေမီတွေကိုပို့ပြီးတော့အဲ့ဒီနေမီတွေကစထိုးမယ်ဆိုတဲ့အမျိုးကြီးကျွန်တော်အတန်ကြားလာရတာပေါ့နော်ဆိုပါတော့ဒီထိုင်းနယ်ဇက်မှာပြန်ထိုးမယ်မီဇိုရန်နယ်ဇက်မှာထိုးမယ်ဆိုတော့စီမံကိန်းတွေဒါကောင်းတဲ့လုပ်ရပေါ့နော်အဲ့တော့လွတ်မြောက်တဲ့နယ်မြေမှာလူတွေထောင်နဲ့တောင်းနဲ့ချီပြီးတော့အဲ့အိန္ဒိယနယ်ဇက်ဟိုအမြန်ဆုံးထိုးပေးနိုင်ရင်ကောင်းတယ်အဲ့တော့တစ်ဖက်မှာလည်းဒီစစ်တပ်ကလူတွေရဲ့ယုံကြည်မှုမဖြစ်တော့ဘယ်လိုလုပ်မလဲဆိုတာ UN လို့အဖွဲ့အစည်းပေါ့နော်အဲ့ဒီအဖွဲ့အစည်းကနေပြီးတော့သူကာဗီလိုကာဝယ်ဈေးတွေကိုထိန်းချုပ်တဲ့လူနန်းတဲ့အဖွဲ့တွေရှိတယ် COVID facility တို့အဲ့တော့အရေးပေါ်ပမာပြည်အတွက်ကုလသမဂ္ဂဒုတိယမျိုး UN အဖွဲ့အစည်းတွေ WHO UNICEF ပေါ့ဗျာ UNFPA နောက်ဒုတိယမျိုး UNODS ပေါ့ UNDP ပေါ့ဒီလိုဖွဲ့စည်းတွေကနေကြမှတ်ပြီးတော့ထိုးပင်းရင်တော့ပြည်တွင်းပေါ့နော်ခုနပြောတဲ့အစိုးရလုံသမြဒီဘက်ကစစ်တပ်လုံသမြကိုဘယ်သူမှတော့ကျွန်တော်တို့မယုံကြည်သေးဘူးသူတို့ဆေးရုံအသက်ဖွင့်လာလဲလူတွေကမယုံကြည်သေးဘူးသူတို့ဒုတိယလက်တဆုပ်စားလောက်နဲ့လုပ်နေကြတာအဲ့တော့လူတွေအတွက်ကိုကျွန်တော်ကတော်တော်လေးစိတ်ပူတာတယ်ကိုဗစ်ကာကွယ်ဆေးရှိရတဲ့ဘလို့စီမံကိန်းတွေနဲ့ဘလို့လုပ်ကြမှာလဲပေါ့နော်တစ်ဖက်ကဒီစစ်ကောင်စီရဲ့အကြမ်းမာကြီးကလည်းကောင်းကောင်းတက်မဝင်သေးတော့အကြမ်းမာကြီးကာနာကြီးတစ်ခုလုံးကတော်တော်များများပြိုလဲသွားတော့ပြန်လဲထူထောင်မှုကအင်မတန်စိတ်ပူစရာပါ
ဟုတ်ကဲ့ဆရာတစ်ဖက်မှာကဒီကိုဗစ်ဖြစ်နှုန်းတွေဘလောက်ထိရှိတာကိုလက်တွေ့မသိနိုင်တာပေါ့နော်စစ်ဆေးမှုတွေနေတဲ့ခါကျတော့ဖြစ်နေတဲ့ထင်မိသူတွေလည်းစိတ်မပူတာလည်းပါမှာပေါ့နော်အဲ့ဒီတော့ဖြစ်လာခဲ့ရောဆရာကြီးဒီလက္ခဏာပိုင်းနဲ့ပတ်သက်ပြီးတော့အရင်လိုပဲလားပြောင်းလာတာတွေရောရှိသလားဆရာကြီးကြိုပြီးတော့သတိပြုမိနေအောင်လို့
ကိုဗစ်ကလက္ခဏာတွေမှာအရင်တော့အသက်ရှူချက်တယ်မောတယ်ချောင်းဆိုးတယ်ဆိုတာမှနောက်ပိုင်းအနှံ့ပြောက်တယ်အရသာပြောက်တယ်နောက်ထပ်အခုဘာတွေထပ်တွေ့လာလဲဆိုတော့ကိုယ်လက်မအီမသာဘိုင်းနာမျက်နှေးရောင်ပေါ်မျက်စိနာခြေထောက်တွေလက်တွေမှာအနီးပင်တွေထွက်ရောင်ကိုင်းအဲ့လိုတွေပါလာပြီဗျအဲ့တော့လက္ခဏာတွေကလည်းပြောင်းလဲလာတယ်ဗိုင်းရပ်စ်ကသဘောသဘာဝကလည်းမျိုးရိုးဗီဇတွေထပ်တက်တက်ပြောင်းလာတယ်ဆိုတော့အခုလက်ရှိထုတ်ထားတဲ့ပါဝယ်ဈေးတွေကတော့ဒီမျိုးရိုးဗီဇပြောင်းတာတွေကိုနိုင်ပါတယ်လို့တော့ကမ္ဘာအသက်မှာတော့လုပ်နေကြတယ်အင်္ဂလန်လိုနိုင်ငံတွေမှာအများကြီးထိန်းချုပ်ထိုးနိုင်တဲ့ကြောင့်သူတို့တော်တော်လေးထိန်းချုပ်ထားနိုင်တယ်အမေရိကန်မှာလည်းတော်တော်လေးကာဝယ်ဈေးနဲ့တော်တော်ထိန်းချုပ်ထားနိုင်တယ်အိန္ဒိယမှာကာဝယ်ဈေးထုတ်နေပေမဲ့လည်းမနိုင်မနှင်းပေါက်ကွဲနေတာတွေရှိတယ်မလုံလောက်ဘူးလို့ပြောလာတော့သူတို့နိုင်ငံတို့ရထားတဲ့ကာကွယ်ဆေးနောက်ထပ်ရမယ်ကာကွယ်ဆေးအရင်အစိုးရလက်ထက်ကပေးထားတဲ့ပတ်စံနဲ့ဝယ်ထားတဲ့ကာကွယ်ဆေး23သန်းလူဦးရေ23,330လောက်ကိုသူတို့ထိုးပေးမယ်လို့မှန်းထားတဲ့စီမံကိန်းတွေအကုန်လုံးပြတ်ကုန
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအနေထားမှာဒီကိုဗစ်ဖြစ်လာနိုင်ခြေအတွက်ပေါ့နော်ကာကွယ်နိုင်ဖို့ပြည်သူတွေအဓိကပါမှားခြင်းလဲဆရာကြီး
ကျွန်တော်တို့စိတ်ပူစရာကလူတွေကတော့တိုက်ပွဲလေးဖြစ်နေတယ်အဲ့တော့ဒီလူတို့နဲ့စစ်တပ်နဲ့တိုက်ပွဲဖြစ်နေတာအဲ့တော့ဟိုစပိန်ဖလူးတုန်းကလိုပဲပထမကမ္ဘာဆက်ပြီးရဲ့နောက်ပန်ဒမစ်ကြီးပေါ့နော်ဒီစပိန်တုတ်ကွေးရဲ့တကမ္ဘာလုံးပေါက်ကွဲသွားတာဗမာနိုင်ငံပြန်ပေါက်ကွဲသွားမလားဆိုတာကျွန်တော်စိတ်ပူစရာပဲဒါပေမဲ့ကံကောင်းတာလေးတစ်ချက်ကတော့လူတွေတော်တော်များများတော့မတ်စတာတော့တွေ့ရပါတယ်ဈေးပဲသွားသွားကျွန်တော်တို့ခြေပဲတက်တက်ပေါ့ဒါပေမဲ့လည်းလူချင်း6ပေခွာတာတို့ကျွန်တော်တို့သိမတွေ့ရဘူးလက်တွေမျိုးမျိုးကင်တွေပြီးတော့ hand sanitizer လက်ဆေးတာတွေသိမတွေ့ရတော့ဘူးလူတိုင်းလူတိုင်းငါတို့ဟာ921ကတော့အရေးကြီးတယ်မှန်တယ်နေဦးတော်လိုင်းရအောင်ရမယ်အ ဒီစိန်ထဲမှာပဲငါတို့ကိုဗစ်ကြောင့်မသေသေးရဆိုတဲ့စိတ်လေးထပ်ပြီးတော့ကိုဗစ်ကိုလည်းနိုင်လာကြပါအရေးတော်ပုံတသားရဲပေါ်များကျွန်တော်မှားကြချင်ပါဒီကြားထဲမှာဒီကိုဗစ်နဲ့ရောဂါန္တရာကနဲ့တတ်တနာကတွဲပြီးတော့လူတွေသေချာပျက်စီးမှဆိုရင်လည်းတွေ့ကြအောင်အရေးတော်ပုံတသားများတော့ကိုဗစ်ကာကွယ်ဆေးလေးတွေလည်းမိမိကိုယ်နဲ့မိမိအားစာကောက်ရမယ်ဆိုတာနဲ့ယူဆိုင်ကြပါလို့တော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ပါစင်ဂျမိုင်းကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကြာသပတေးနေ့ညပိုင်းအတွက်နောက်ဆုံးပတ်စင်ကနာတစ်ခုဖြစ်တဲ့တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မန်စီမိုးမောင်းနဲ့ရွှေကူမြို့နယ်အတွင်းမှာ KIA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။ထိုင်းနိုင်ငံဘက်ကမှယာယီတွားရောက်ခိုလုံနေကြတဲ့ကရင်စစ်ပေးဆောင်တွေကိုနေရက်အတင်းပြန်မပို့ဖို့တန်လွင်မြစ်ပြည်သူလူထုကွန်ရက်ကတောင်းဆိုလိုက်တယ်ဆိုတာနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ထဲမှာဝန်နိုင်ငံရေးပါတီကပုဂ္ဂိုလ်တချို့ပါဝင်နေတဲ့အပေါ်ဝန်ကြီးချုပ်ပါတီကနေဘလို့အမြင်ရှိနေတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့နယ်မိုးမောင်မြို့နယ်နဲ့ရွှေကူမြို့နယ်အတွင်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာနေပြီးလေရင်တွေနဲ့လဲလာရောက်ပစ်ခတ်နေတယ်လို့ဒေသခံတွေနဲ့ KIO တာဝန်ရှိသူတွေကပြောပါတယ်မန်စီမိုးမောင်မြို့နယ်တွေထဲမေလ17ရက်နဲ့12ရက်နေ့တွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးတရက်ကိုနှစ်ကြိမ်ထပ်မနေစစ်ကောင်စီတပ်တွေကလေရင်နဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ချွေကူမြို့နယ်ထဲမှာတော့ရိတ်ခါတွေတည်ဆောင်လာတဲ့စစ်ကောင်စီရဲ့ရေရင်သင်္ဘောတစီးကို KIA ကမေလ17ရက်နေ့မှာပစ်ခတ်ခဲ့ရမှာစစ်ကောင်စီတပ်ဖက်ကထိခိုက်ဒဏ်ရာရရှိတာတွေရှိခဲ့တယ်လို့ချွေကူဒေသခံတွေကပြောပါတယ်အဲ့ဒီနောက်စစ်ကောင်စီတပ်တွေကရေရင်ပေါ်ကရိတ်ခါတွေကိုမော်တော်ယာဉ်တွေနဲ့တည်ထုတ်ရလမ်းခွလတ်မှာလဲ KIA ကထပ်မံဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်မန်စီရွှေကူမိုးမောင်မြို့နယ်တွေအပြင်မြစ်ကြီးနားနမ့်တီလမ်းကြောင်းတလျှောက်မှာလဲစစ်ကောင်စီရဲ့ရင်နှန်းတွေမကြာခဏဆိုသလိုပြစ်ခတ်မိုင်းခွဲတိုက်ခိုက်ခံနေရတယ်လို့ဒေသခံတွေကပြောပါတယ်
ထိုင်းနိုင်ငံဘက်မှာယာယီတွားရောက်ခိုလုံနေတဲ့ကရင်စစ်ဘေးချောင်တွေကိုတင်းပြန်မပို့ဖို့နဲ့လူသားချင်းစာနာဆောင်တာမှုအခြေခံမူအရကာကွယ်ပေးဖို့ထိုင်းအာဏာပိုင်တွေကိုတံလွေမြစ်ပြည်သူလူထုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။စစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်တာကြောင့်တံလွေမြစ်တစ်ဖက်ကထိုင်းနယ်စပ်ဘက်မှာတွားရောက်ခိုလုံနေတဲ့ကရင်စစ်ချောင်တွေကိုမြန်မာဘက်ခြမ်းမှာအချိန်လေးတင်ငြိမ်မှုရှိနေပြီဆိုပြီးပြန်လည်ပို့ဆောင်ဖို့ထိုင်းအာဏာပိုင်တွေညွှန်ကြားချက်ရှိတဲ့အတွက်အသိဉာဏ်မပို့ဖို့မေလာရှိရနေ့မှာတန်လွင်ပြည်သူလူစုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။မြန်မာဘက်ကမှသုခတဲ့တွေအတွက်လုံခြုံရေးဆိုးရိမ်နေရစေဖြစ်သလိုနယ်မြေတွင်းလေရင်ဘုံကျဲမှုတွေလည်းရှိနေစေဖြစ်ပြီးတော့ဒရုန်းနဲ့လည်းစုံစမ်းထောက်လှမ်းတာတွေရှိနေတယ်လို့လည်းကြေညာချက်ထုတ်ပြန်တဲ့စာမှာဖော်ပြထားပါတယ်။
ချင်းပြည်နယ်ဟခါမြို့မှာစစ်ကောင်စီကမေလ9ရက်နေ့ကဖမ်းဆီးပြီးနောက်တိုက်ဆုံသွားခဲ့တဲ့အသက်58နှစ်အရွယ်ပူတလန်လင်းရဲ့ရုပ်အလောင်းကိုမိရှုတကြိုလိုက်ပြီးလို့စစ်ကောင်စီကမိသားစုဝင်များထံမေလ12ရက်နေ့ကအကြောင်းပြန်ခဲ့တယ်လို့သိရပါဗျ။ပူတလန်လင်းဟာဟခါမြို့နယ်ချောင်းဖက်မှာရှိတဲ့သူ့ရဲ့လက်တော်ထဲမှာရှိနေစဉ်မှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကမေလ9ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပြီးမေလ17ရက်နေ့ကစစ်ကားနဲ့ဟခါကနေကလေးမျိုးကိုဆေးကုသဖို့ပို့ဆောင်တဲ့ချိန်မှာကွယ်လွန်သွားတာလို့သိရပါတယ်ပူတလဲလိန်ဟာလက်နက်ကင်လူငယ်အဖွဲ့တွေနဲ့အဆက်အသွယ်ရှိတယ်ဆိုပြီးဖမ်းဆီးစစ်ဆေးခဲ့တာလို့စစ်ကောင်စီဘက်ကမိသားစုဝင်တွေကိုအကြောင်းကြားခဲ့ပေမဲ့ဒါဟာအချိန်မြင့်မရှိတဲ့ဆွဆွဲပြောဆိုချက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်
ဧပြီလကစပြီးတော့ချမ်းပြည်နယ်တွင်မြို့ကြီးတော်တော်များများမှာပုံပေါက်ကွဲမှုတွေဆက်စပ်ဖြစ်ပွားနေပါတယ်။ချမ်းပြည်နယ်တောင်ပိုင်းမြို့တော်ဆောင်ကြီးမှာခုကြော်ပေါက်ကွဲမှုတွေဆက်စပ်ဖြစ်ပွားနေပြီးမေလ17ရက်နေ့ညကတိတန့်ရဲစခန်းရှိမြို့လယ်ရဲကင်းတွေမှာငါးကြိမ်ထပ်မံပေါက်ကွဲခဲ့တာကြောင့်လမ်းတော်လမ်းလွတ်ဒေသခံတွေတားဆီးစစ်ဆေးခံနေရကြောင်းဒေသခံနန်းလုံကပြောပါတယ်။ပ
ပောက်ကွယ်မှုတွေကြောင့်လူသူထိခိုက်တန်ရာရတာတော့မရှိခဲ့ပါဘူး။တိုင်းပြည်ဒီပေါ်ကြောင်းမဲမူဆယ်မြို့တွေမှာလည်းပောက်ကွယ်မှုတွေဆက်ဆိုင်ဖြစ်ပွားနေကြောင်းပောက်ကွယ်မှုတွေဖြစ်တိုင်းရပ်ွက်တွင်လမ်းမကြီးနဲ့လမ်းကြားတွေမှာရင်းနှီးဆက်သားတွေစောင့်ကြပ်သားစီပြီးလူဖုံးတွေကိုဆွေးဆေးတာကြောင့်ဒေသခံတွေအတွက်ခက်ခဲဖြစ်နေတယ်လို့သူကပြောပါတယ်။
ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရှိပေမဲ့နယ်မြေကိုးခုမှာမြေမြုပ်မိုင်းနဲ့စစ်တပ်စခန်းတွေရှိနေတဲ့အတွက်ဒီနှစ်မိုးရံတီမှာလယ်မြေအများပြားစိုက်ပျိုးနိုင်မှာမဟုတ်ဘူးလို့ရခိုင်ပြည်လုံးဆိုင်ရာတောင်သူလယ်သမားတမကတာဝန်ရှိသူတွေကပြောပါတယ်။ပြည်တော်မြို့နယ်ကကျေးရွာပေါင်း20ကျော်မှာမြေမြုပ်မိုင်းအပါအဝင်စစ်တပ်စခန်းတွေရှိနေတဲ့အတွက်လယ်မြေအေကပေါင်း1,100ချီပြီးဒီနှစ်မှာစိုက် တိရခန်တွေကပြောပါတယ်ရခိုင်ပြည်မှာမိုင်းနဲ့ဆစ်လက်ကြံပစ္စည်းတွေပောက်ကွဲမှုကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း90နီးပါးသေဆုံးခဲ့ပြီး100နီးပါးထိခိုက်ဒဏ်ရာရရှိထားတယ်လို့ရခိုင်အရက်ဖက်အဖွဲ့အစည်းတွေရဲ့စာရင်းတွေအရသိရပါတယ
်အခုတင်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါအမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ထဲမှာမိုးနိုင်ငံရေးပါတီကပုံကိုတချို့ပါဝင်နေတဲ့အပေါ်မွန်ပြည်သက်ပါတီအနေနဲ့ကန့်ကွက်စရာမရှိသလိုပါတီအနေနဲ့မိမိဒေသအတွင်းစည်ရေးလှုပ်ရှားမှုမရှိစေဖို့နာဆခစစ်ကောင်စီနဲ့တွဲဆုံဆွေးနွေးတာလို့လည်းမွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်မိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
လက်ရှိ NUG ဆိုရဖွဲ့တယ်မှာလောက်တမဝန်ကြီးနေရာမှာနိုင်တွနာခေါ်နိုင်ထုံးဖေးကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးနိုင်ကောင်းတော်နဲ့စီမံကိန်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနဒုတိယဝန်ကြီးမင်းစရာဦးစတဲ့မွန်တိုင်းရနာကိုစားပြုဝန်ကြီးတွေပါဝင်နေတဲ့အပေါ်မှာကောက်ွက်စရာအကြောင်းမရှိဘူးလို့မွန်ပြည်တစ်ပါတီဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မကြီးကမောပါသာနဲ့အခုလိုပဲပြောပါတယ်
အတော်လေးဆိုရင်ဟမ်ပြပိုင်နာကတိပွေကငကတက်မကြ
ဒီဘက်နဆကအစိုးရပေါ်မှာကျွန်တော်တို့ NCA စာချုပ်စောက်စည်းစရာတွေရှိနေသေးတော့ NUG နဲ့ချိတ်ဆက်ဖို့ဆိုတာအချိန်ယူရအောင်မှာဖြစ်ပါတယ်တစ်ဖက်မှာကျွန်တော်တို့မူဝန်ကြီးတွေ NUG အစိုးရဖွဲ့ထဲမှာပါဝင်နေတဲ့ပေါ်မှာကောင်းဝက်စရာတော့မရှိပါဘူးသူတို့ရဲ့နိုင်ငံရေးလုပ်ငန်းစဉ်ယူရချက်တွေကိုသူတို့သဘောဆန္ဒအတိုင်းသူတို့လုပ်ဆောင်နိုင်ပါတယ်အဲ့ဒီပေါ်မှာကျွန်တော်တို့ကောက်ွက်စရာမရှိပါဘူး
ပြခဲ့တဲ့ AB လက်ကုံပိုင်းကအာနာသိန်းစစ်ကောင်စီနဲ့မွန်ဖြစ်တိပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာဟာနိုင်ငံရေးကိစ္စတွေမပါဘဲ2012ခုနှစ်ကချုပ်ဆိုခဲ့ကြတဲ့ bilateral စာချုပ်ပါအပြည့်အစုံမှုဆိုင်ရာကိစ္စတွေကိုပဲဆွေးနွေးခဲ့တယ်လို့သူကဆက်ပြောပါတယ်
ပရင်စီဟရိုင်းတော့တို့ဒေသကိုရေရံွယ်မှုဟာအဲ့ဒီရေမြန်မွန်ကြီးကောင်းမှာ
ကျွန်တော်တို့ဒေသမှာစီရေလှုပ်ရှားမှုတွေမရှိဘူးစောက်သိမ်းသွားဖို့ကျွန်တော်တို့ရှင်းလင်းပြောဆိုကြပါတယ်ပြီးတော့တပ်ကနေရာဝင်ယူထားတဲ့ကျွန်တော်တို့တပ်တည်နှံနေရာကိုအ мян ပြန်လည်ပေးရဖို့ကျွန်တော်တို့တောင်းဆိုထားပါတယ်တစ်ဖက်မှာလည်းဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအကောင်အထည်ဖော်ပေးဖို့ကျွန်တော်တို့ရဲ့ပညာရေးအပိုင်းတွေကိုလည်းဆောင်ရွက်ပေးဖို့ပြောဆိုဆွေးနွေးတာနိုင်ငံရေးကိစ္စတွေတော့မပါဘူး2012 bilateral သဘောတူညီချက်ပေါ်မှာဆွေးနွေးပြောဆိုကြတာဖြစ်ပါတယ်
လက်ရှိကာလမှာ KNU နဲ့ KIA တပ်ဖွဲ့တွေတိုက်နေတယ်လို့မွန်ပြည်တပ်ပါတီနဲ့ KMPP တို့ပါဝင်လာအောင် NUG စီအောင်ဆွေးနွေးတယ်လို့မြမနိုင်ငံရေးလေးလာသုံးတပ်သူဦးတန်းစိုးနိုင်ကအခုလိုအကြံပြုပါတယ
်။တန်းနာလှူရှာမှုအဖွဲ့အစည်းတွေမှာအခုက KNU နဲ့ KIA ပဲအဓိကတိုက်။အဲနောက်ပိုင်းကျတော့မွန်ပြည်တပ်ပါတီတို့ရပါကနော် KMPP တို့အဲဒီအားလူတွေတိုက်ခိုက်လာအောင်နိုင်ငံရေးရာစီအောင်ဆွေးနွေးပြီးတော့ကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်နဲ့ပေါင်းစည်းပြီးတော့လှုပ်ရှားနိုင်မယ်ဆိုလို့ရှိရင်ဒီလှုပ်ရှားမှုကြီးကဒီဒေါ်လာကြီးကမဟုတ်ချာအောင်မြင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
NCA လက်မှတ်ရေးထိုးထားတဲ့ပိုင်းရနာလက်နက်ကင်ဆယ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်မှုအဖွဲ့ PPSD နေနဲ့လက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့တနစ်တာကာလအတွင်းမှာနိုင်ငံရေးဆွေးနွေးမှုပြုလုပ်မှာမဟုတ်ပေမယ့်နှစ်ဖက်အပြည့်ရစင်ရေးဘိုင်လက်ထရယ်လုပ်ငန်းစဉ်တွေကတော့တဖွဲ့ချင်းတီးခြားဆွေးနွေးနိုင်တယ်လို့သဘောတူဆုံးဖြတ်ထားပါတယ်ရှင်
ဆက်ပြီးတော့စစ်ရေးတင်းမာမှုတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီနဲ့မင်းတပ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့ကြားအပြစ်ခတ်ရစဲထားတဲ့သဘောတူညီမှုမေလ12ရက်နေ့ကစပြီးပြည့်ပြည့်သွားပြီဖြစ်ပါတယ်အကြောင်းဆုံးကတော့ကိုရောဘက်ကစူးစီးထားပြီးတော့နမ်ဟောင်ကလည်းစူးစီးတင်ဆက်ပေးထားပါတယ
်အနာသိန်းစစ်ကောင်စီကနေဖမ်းဆီးထားတဲ့မင်းတပ်မြို့ကလူငယ်5ဦးကိုမေလ12ရက်နေ့နေ့လယ်12နာရီနောက်ဆုံးထားပြီးပြန်လွတ်ပေးဖို့
Mến tâm nhiều bí thư ở châu Âu phải gặp đóng số kẻ ra gồ, sức cầu gì và gà lây yếu bê mụ mất xí kẻ ra chào. Nhà khen đồ bó tù nhì thả rẻ, ạ bế khá giá xe mù hạ bế tế tòa bí lô. Mến tâm nhiều bí thư ở châu Âu phải gặp đóng nguyên sĩ tù tự gà bèo bà rẻ.
Nhà bánh hạ xuân đi thả rà gà, cử rô thao phô xô mà xí mưu tòa sát đông dì xì lô mê. Sát đông dì thua tòa yên xin áo gồ xin áo xuân nevi mà lô bê bù dà bó rù thả rà mê. เดี๋ยวก็เราดูแต่มัวเดี๋ยวลูกเชื่อเดี๋ยวมันจะเป็นอะไรมูเดี๋ยวก็ดูดีเนี่ยน้องพี่จะไปอีกว่าสมัยนี้เปลี่ยนแล้วเลยสิ่งก็สักคนจะยอมเนี่ยจะไปสิ่งเดียวไม่ได้หนูเชื่อตัวเองจริงๆแล้วก็ที่เอ็งอ่านเนี่ยจริงๆเราไม่เชื่อตัวเองหรอกคุณแต่ก็ดูจริงๆเราแต่ดูว่าเต็มกันละจริงๆเราเชื่อตัวเองไม่ใช่หรอกที่เลี้ยงกูเราลูกพี่เมื่อสิ่งก็สิ่งสักคนจะยอมเนี่ยจะเชื่อตัวเองสุดละอ่ะไปอยู่ตัวจีรุ่นเนี่ยลู
April 24ရက်26နဲ့29ရက်နေ့တွေကတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်ကအနည်းဆုံးအယက်20တေဆုံးပြီးအထိနာခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီဘက်ကမင်းတပ်မျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဆွေးနွေးဖို့ကမ်းလှမ်းပြီးယာယီအပြစ်ခတ်ရက်စဲထားခဲ့ကြတာဖြစ်ပါတယ်။အခုလိုစစ်ကောင်စီနဲ့မင်းတပ်မျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကြားသဘောတူညီချက်တွေပြည့်ပြည့်သွားတဲ့အတွက်မင်းတပ်မျိုးမှာအချိန်မရွေးပြစ်ခတ်မှုတွေပြန်လည်ဖြစ်ပေါ်လာနိုင်တဲ့အလားအလာရှိတယ်လို့မင်းတပ်မျိုးဒေသခံတဦးကပြောပါတယ်
။နောက်ဆက်တွဲယုံကြည်မှုအတွက်ချက်လိုက်မယ်လို့တိုက်ပွဲကြီးထန်လာနိုင်တဲ့အလားအလာရှိတယ်။တက်ဖြစ်နိုင်တဲ့အနေအထားလည်းရှိပါတယ
်။အခုလက်ရှိမှာလည်းမင်းတပ်မျိုးနေပြည်သူတွေအနေနဲ့အိမ်ထဲမှာပဲနေထိုင်ကြဖို့နှစ်ခွန်လေးတက်စုပေါင်းယုံရဲစခန်းစတဲ့နေရာတွေအနီးအနားမှာတွာလာတာတွေရှောင်ရှားကြဖို့မင်းတပ်မျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ
်။ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်မန်စီမြို့နယ်မိုးမောင်မြို့နယ်နဲ့ရွှေကူမြို့နယ်အတွင်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။ထိုင်းနိုင်ငံဖက်ချမ်းမှရည်ရွယ်သွားရောက်ခိုးလုံနေတဲ့ဒရင်စစ်ပေးရှောင်းတွေကိုနေရအတင်းပြန်ပို့ဖို့နဲ့အကာအကွယ်ပေးဖို့ထိုင်းအာဏာပိုင်တွေကိုကရင်အရက်ဖက်ဖွဲ့စည်းဖြစ်တဲ့တန်လွင်မြက်ပြည်သူလူထုကွန်ရက်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
တော်ရရှင်လေးခုနဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ဖြစ်ပါတယ် VOE ကနေခြားသတင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့သတင်းအချင်းချုပ်ကိုတလဲအချိန်ညပေးမှာဖြစ်ပါတယ်ဗျာချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပစ်ခတ်မှုတွေပြန်ပြီးတော့ဖြစ်နေပါတယ်ဖမ်းဆီးခံထားတဲ့ဆန္ဒပြသူတွေပြန်လွတ်ပြေးနေနိုင်မှုပြက်ပြဲသွားပြီးတဲ့နောက်အခုလိုနှစ်ဖက်ပြန်ပြီးတော့တိုက်ခိုက်နေကြတာပါစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကာကွယ်ရေးတပ်တွေဘက်မှတိုက်ဆုံတံရသူတွေလည်းရှိခဲ့ပါတယ်မင်းတပ်မှညာဦးပိုင်းအထိပစ်ခတ်မှုတွေရှိနေခဲ့တယ်လို့ VOE ကသတင်းရပြီးည၈နာရီဒီမြဝတီသတင်းမှာတော့မင်းတပ်မှစစ်အုပ်ချုပ်ရေးထုတ်ပြန်တဲ့အကြောင်းကိုကြေညာသွားခဲ့ပါတယ်မင်းတပ်မျိုးဟာအနောက်မြောက်တိုင်းစစ်ဌာနကျုံနယ်မြေထဲမှာပါတဲ့အတွက်တိုင်းမှုကိုအုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုင်ရာအုပ်ချုပ်ရေးမာရှယ်လောကိုကျင့်သုံးဖို့အနည်းလိုက်တဲ့အကြောင်းမြဝတီကကြေညာတဲ့စစ်ကောင်စီမိန့်ထဲမှာဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်နေမှုအနည်းမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတော်ဒီဆန္ဒပြပွဲတွေလည်းမျိုးစုံဆက်ပြီးတော့ရှိနေပါတယ်မနေ့ကဆန္ဒပြပွဲကိုအင်အားသုံးဖြုတ်ခွင်းခံခဲ့ရပေမဲ့မန္တလေးမြို့ကတပိတ်စစ်ကြောင်းတွေတော့ဒီနေ့မှလမ်းပေါ်ပြန်ပြီးတော့ထွက်လာကြပါတယ်တပ်ပေါင်းစုတပိတ်တန်ကားတပိတ်နဲ့ပညာရေးစစ်ကြောင်းတွေပျောက်ကြားတပိတ်နဲ့ဆင်နွှဲခဲ့ကြတာဖြစ်ပါတယ်ဒါပြင်ရန်ကုန်မြို့မှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲနေရာနဲ့မှလူငယ်တွေဆန္ဒပြခဲ့ကြသလိုတဝဲလောင်းလုံးစတဲ့တခြားမြို့တွေမှာလည်းဆန္ဒပြခဲ့ကြပါတယ်ဖန်စီခန်ဒီဂျပန်သတင်းတောက်ယူကီကီတာဇူမီကိုဂျပန်မြန်မာချစ်ကြည်ကိုရှေ့ရှုပြီးတော့ပြန်လွတ်ပေးမယ်ဆိုပြီးတော့စစ်ကောင်စီရဲ့မီဒီယာတွေကဒီနေ့ညပိုင်းမှာကြေညာသွားခဲ့ပါတယ်ခင်ဗျာဒီနေ့ညပိုင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အတန်ဖိုင်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ် VOA American အတန်ရဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line လိုမီတာ31 32 နဲ့58တို့ငါနေတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America.